ရှင်တို့တနာရီလောက်အချိန်ယူပြီးတော့မြတ်စွာဘုရားကြားတော်မူခဲ့တဲ့တရားစေတနာတော်တို့ကိုနာယူကြည်ညိုကြနှလုံးသွင်းမှတ်သားကြရအောင်။ဒီကနေ့သာသနာတော်နှစ်2559ခုနှစ်ခေါ်ဆောင်တကြီး1395ခုနှစ်မယုံလာဇန်14ရက်2016လပိုင်း22ရက်နေ့ညချာအခါကာလမှာရှင်တို့နိုင်ငံအရိနာကံတိကလမဆင်းရင်ကျင်းပါတဲ့ဓမ္မဒါနဓမ္မပူဇာအချိန်40မြောက်9ရက်နေ့တရားစခန်းဓမ္မတပင်မှာဒီနေ့ဒုတိယညရဲ့ဒုတိယပိုင်းတရားပေါ့နော်အလုံးစင်းတို့ဒီနေ့ဒေသပေါင်းတော်တို့ကိုဗတ္တရားဟောမှာလဲဆိုလို့ရှိရင်ခုတ္တကနိကေဓမ္မပါဒပါဠိတော်မှာလာရှိတဲ့ကာထာတော်ကိုအခြေခံပြီးတော့ပူသောမိကိုညှင်း၍လင်းသောမိကိုရှားပါလို့တရားကောင်းစဉ်ပေးခြင်းပါလေ။လောကမှာမိနဲ့ဥပမာပြီးပြီးတော့မြတ်စွာဘုရားဟောထားတဲ့ဒေသနာတွေရှိတယ်။တရားဓမ္မတို့ဥရှင်တို့ကိုပူလောင်စေတဲ့နှိပ်စက်တဲ့လောဘဒေါသမောဟအစရှိတဲ့ကိလေသာတရားတွေကိုလည်းမြတ်စွာဘုရားကမီးလို့ခေါ်တယ်။ဟမ်နောက်ပြီးတော့မီးလို့ခေါ်တဲ့အရာတစ်ခုရှိသေးတယ်။အဲ့ဒါဘာလို့ဆိုတော့ညာလက်ခိဆိုတဲ့ညာမီးပေါ့ပညာတရားပေါ့ပညာတရားကိုလည်းမီးနဲ့ဥပမာပေးပြီးတော့ခေါ်တယ်။ဒီနေရာမှာကိလေသာကိုမီးနဲ့ဥပမာပေးတာကပူလောင်နှုံးလို့မီးနဲ့ဥပမာပေးတာဉာဏ်ပညာကိုမီးနဲ့ဥပမာပေးတာကတော့အလင်းရောင်ရှိတဲ့အတွေ့အကြုံတည်တဲ့တည်တဲ့မြင်နဲ့မြင်လိုက်တာကိုမြင်သွားတဲ့အတွေ့အကြုံအလင်းရောင်နဲ့တူလုံးလို့เนาะဉာဏ်ပညာကိုလည်းမီးနဲ့ဥပမာပေးတယ်။ဒါကြောင့်မီးမှာဥပမာပေးတဲ့ဟာနှစ်ခုရှိနေတဲ့သဘောပေါ့နော်။ဒါကြောင့်ဒီအသေးသေးကိုလည်းပဲဦးဇင်းတို့ကိုယ့်ရဲ့ဉာဏ်စွမ်းနဲ့ကျမ်းပါစဉ်းစားပြီးတော့ဒီစကားကိုကြောနိုင်တာမဟုတ်ဒီတရားဟောခြင်းကိုပေးနိုင်တာမဟုတ်မြတ်စွာဘုရားကိုယ်တိုင်ဟောထားတာနော်အဲ့ဒါဦးဇင်းတို့ပူသောမိကိုညှင်း၍လင်းသောမိကိုရှာပါဆိုတာအဲ့ဒါဓမ္မပဒပါဠိတော်မှာလာရှိတဲ့ကာထာတစ်ခုရဲ့အနှစ်ချုပ်အတိတ်တွေပဲအဲ့ဒါဒီကာထာလေးကိုဦးဇင်းတို့အခြေခံပြီးတော့ဣတိယုပါဠိတော်မှာလာရှိတဲ့မိနဲ့ပတ်သက်ပြီးတော့ဟောထားတဲ့အဂိတုတ်တာဒါဦးဇင်းတို့ဒီထဲကိုထည့်ပြီးတော့ပြောမယ်ပေါ့နောက်ပြီးတော့ငဂုတ္တပါဠိတော်တတကနိဗ္ဗာန်မှာလာရှိတဲ့ကောဒနာတုတ်တံကိုလည်းဒါဥရှင်တို့ဒီထဲကိုထည့်ပြီးတော့စမိတယ်လို့ပြောသွားတယ်နော်အဲ့တော့ဘေးတဘောင်းသူတော်ဟောင်းတို့ရဲ့စိတ်ထဲမှာညှိတိုက်ရမယ်မင်းနဲ့ထွန်းညှိရမယ်မင်းဆိုပြီးတော့မင်းနှမျိုးအကြောင်းပေါ့နော်ဒီတရားတော်ဘုမဟောကြားသေးခင်မနာကြသေးခင်မှာတရားတော်အလုံးကိုဟောကြားတော်မူခဲ့တဲ့ဘုရားရှင်ကိုယ်တော်မြတ်ရဲ့အင်မတန်အေးချမ်းရှိနေတော်မူတဲ့မဟာကရုဏာကိုသိစရာတရားလုံးစုံကိုသိတော်မူမြင်တော်မူတဲ့သဗ္ဗညုတဉာဏ်ဒီဟုသောပညာကိုထိုမဟာကရုဏာကိုပညာကိုနှစ်ပါးစုံလို့ပြင်ပြည့်စုံတော်မူတဲ့ဘုရားရှင်ကိုယ်တော်မြတ်ကိုယုံတည်မြတ်လို့ရှိခိုးပူဇော်ကြအောင်စုအလုံးလုံးချီးမွမ်းပြီးတော့အာရုံပြုကြရအောင်ကရုဏာတိတလဟရေယံပညာပိဇောတဝိဟတမောဟဓမ္မံသာနရမရလောကကရုဏာနိတုကတံဂတိဝိမုဒ္ဒံကရုဏာတိတလဟရေယံမဟာကရုဏာတော်ဖြင့်အိညာတော်စီနှလုံးလဲရှိတော်မူပါဘေသတောယညာပိဇောတဝိဟတမောဟဓမ္မံအရဟတမတိဟူသောအယံအလင်းခြင်းဝိဇာတိဟူသောမိုင်မောင်းကိုပဲခွာတော်မူပြီးသာသောသာနရမရလောကကရုလူနေမြမတ္တဝါအနန္တတို့၏ကြောင့်ဒီတန်တို့ပလေကရုပြုရာတဆူရီသောဆရာသခင်လည်းဖြစ်တော်မူပါပြီးသာသောဂတိဝိမုဒ္ဒံဒေဝမနုဿန္တိရယာနေပေတဒိသံလာယရှိငါတံသောဂတိတို့မာလီသူတစ်ဖြင့်ကင်းလွတ်တော်မူပြီးထသောဒုက္ကတံတတဝါတို့အားအကျိုးများကြောင့်ဟုတ်မှန်သောစကားကောင်းကိုသာမျက်ရှုတော်မူပြီးထသောဗုဒ္ဓံပစ္စာလေးယတရားမြတ်ကိုလက်ပေါ်တင်သာဗလများကဲ့သို့ပြန်သာထင်းနေသည့်မြင်ပေတဘုရားရှင်ကိုယ်တော်မျက်ကြည့်ကို ဘုဒ္ဓမီးကိုမြင်၍လင်တော်မီးကိုရှာပါတဲ့ကိန္ဓုဟာသောကိမန္တံတော်နေဆံပစ္စလိတေတတိအန္တကာရေနဩနဒပရိပန္နကဝေတထာဒီကထာလေးဆိုရင်တော့ဓမ္မပဒပါဠိတော်စရာဝတ်မှာမြတ်စွာဘုရားဟောထားတယ်အဓိပ္ပာယ်ကဘာပြောတော်ဆိုတော့ကိန္ဓုဟာသောကိမန္တံတော်နေဆံပစ္စလိတေတတိ မေဇံပစ္စလိတေတတိလောင်ကျွမ်းနေပြီဖြစ်ပါလေရဲ့ကိန္ဓုဟာသောကိမန္တံတော်ဘာကြောင့်မြံကျော်နေရတယ်ဘာကြောင့်များနှစ်သက်ပြီးတော့နေနိုင်ရတယ်မေကုံလေးထောက်တာဒကာမတို့အရှင်တို့တတ္တဝါတွေရဲ့တန်တမ္မာအလိုဆန္ဒတွေကိုတော့လောဘမီးကာလျော်စွာမကျဉ်းမှုတွေကိုတော့ဒေါသမီးတူပေမိုင်မဲမှုဆိုတဲ့မောဟမီးကတော့ ခန္ဓာမှာတတိမကတ်နိုင်တဲ့များကလပ်ပလိုကုလိုကောင်းမှုတွေနဲ့အစာမထိုးနိုင်တဲ့များကလပ်ပလိုမောဟမီးကတော့အများဆုံးလိုလိုလောင်ကျွမ်းနေတာရှိတယ်အဲ့ဒါလိုမီးတွေဟာအများဆုံးလိုလိုလောင်ကျွမ်းနေပြီဖြစ်ပါလျင်နဲ့ကိန္ဓုဟာတော့ဘာတွေကိုများတွေးပြီးတော့တတ္တဝါတွေဟာပျော်နိုင်ရလဲမသိဘူးဆိုတဲ့အဓိပ္ပာယ်တိမာနန္တော့ဘာတွေများတွေးပြီးတော့နှစ်သက်နိုင်ရတယ်မသိဘူးလို့မြတ်စွာဘုရားက ဟိုညီးလုံးထုတ်တဲ့သဘောမျိုးပါပဲဒါပထမနှစ်ပါးသားရဲ့အဓိပ္ပာယ်။ဒါဆိုလိုတာကတတ္တဝါရဲ့တန်တမ္မာအမြဲမပြတ်လောင်ကျွမ်းနေတဲ့မီးတွေရှိတယ်။ပြောမနေတဲ့မူကိုကိုကိုအားရမနေတဲ့မူဒေရန်ကဒီမီးတွေရဲ့နှိမ့်ချက်မှုကိုတခြင်းချင်းမှအကြီးအကျယ်ခံရအောင်မဲ့အနေထားမှလည်းရှိတယ်။ဒါကြောင့်ဒီမီးတွေကိုအငိမ့်ပတ်ဖို့ကြိုးစားရမယ်ဆိုတဲ့အဓိပ္ပာယ်ပေါ့။ဒါကဥရှင်တို့ပူသော အန္တကာရေနဩနတံပရိပန္နကဝေတထာအန္တကာရေနဩနတာအန္တကာရေနအမိုက်တိုက်ကြီးစီဩနတာလွှမ်းမိုးဖြည့်စည်းနေသည်ဖြစ်ပါလေယကိဉ္အဘဲကြောင့်ပရိပန္ပညာတိဟုသောစီမီကိုနကဝေတထာမရှာမိကြသနည်းတဲ့ဟောဒါကနောက်အသေးပဲတမျိုးနော်ဒကာမတို့ဦးဇင်းတို့ရဲ့တန်တာမှာတဲ့တဲ့ပြောရရင်ဒကာမတို့ဦးဇင်းတို့ရဲ့စိတ်ဟာအမှောင်ထဲမှာပဲနေတာများတယ်တနည်းအားဖြင့်ဒီစိတ်ကိုမောဟတည်းဟုသောမတိမှုတည်းဟုသောအမိုက်တိုက်ကအမြဲတမ်းပုံလွန်ထားတယ်အဲ့လိုအမိုက်တိုက်ထဲမှာရှိနေပါလေခင်ဗျာဘာကြောင့်များအလင်းရောင်တည်းဟုသောပညာရှင်ပြီးကိုမရှာကြတာလေတဲ့အဲ့ဒါကိုအန္တကာရေနဩနတာပတိပန္နသဝိတ္တမိုက်နေပါလေခင်ဗျာဘယ်နဲ့ကြောင့်အလင်းကိုမရှာကြသလဲလို့ပြောတာပထမအဓိပ္ပာယ်ကပူးနေပါလေခင်ဗျာဘယ်နဲ့ကြောင့်ကြော်ရသလဲလို့ပြောတာနောက်အဓိပ္ပာယ်ကမိုက်နေပါလေခင်ဗျာဘယ်နဲ့ကြောင့်အလင်းကိုမရှာကြသလဲလို့ပြောတာအဲ့ဒီအဓိပ္ပာယ်လေးကိုဦးဇင်းတို့ယူပြီးတော့တရားကောင်းကြီးလေးပေးလိုက်တာဟုတ်လားတရားကောင်းကြီးထဲမှာကျေပြန့်တဲ့အဓိပ္ပာယ်တွေအများကြီးပါမပါဘူးလားပါပါတယ်နော်ပူသောမီးကိုညင်၍လင်းသောမီးကိုရှာပါလင်းတဲ့မီးကိုဘာကြောင့်ရှာရမှာလို့အမိုက်တိုက်ကြီးနွမ်းနေလို့ပါလို့ဒီမှာအကြောင်းပြတာအဲ့တော့မိသက်ပေါင်းတို့တော်ကောင်တို့ဒီကထာလေးကိုအခြေခံပြီးတော့အမြင်လေးကိုဖြန့်ကြည့်မယ်ဟုတ်လားဒကာမတို့ဦးဇင်းရဲ့တန်တာမှာလောင်ကျွမ်းနေတဲ့မီးနောက်ကိရိတာမီးတွေလို့အကြံမြင်အလုံးနားလည်ထားကြပြီလားသိထားကြပြီလားဒါတော့ဦးဇင်းတို့အဂိတုတ်တံဆိုပြီးတော့ဦးဇင်းတို့ဣတိယပါဠိတော်မှာမြတ်စွာဘုရားဟောတာလားရှိတယ်အဲ့ဒီအဂိတုတ်တံမှာမြတ်စွာဘုရားကတတ္တဝါတွေရဲ့ပုံမှာလောင်ကျွမ်းနေတဲ့မီးနဲ့ပတ်သက်ပြီးတော့ဘလောက်ဆူဆူဝါးဝါးဖြစ်ဆက်ပြီးတော့မီးတွေဟာကူးသွားနိုင်တယ်လဲဒါကိုလည်းပြောထားတယ်နောက်ပြီးတော့အဲ့ဒီမီးတွေကိုဘယ်ပုံပဲငိမ့်တတ်မလဲဆိုတော့မီးကိုငိမ့်တတ်ပုံငိမ့်တတ်နည်းကိုလည်းအဲ့ဒီတုတ်တံမှာအတူချုပ်ကလေးမြတ်စွာဘုရားဟောထားတယ်ဒါကြောင့်ပူသောမီးကိုငြိမ်၍ဆိုတဲ့အပိုင်းကိုအဂိတုတ်တံကိုယူပြီးတော့ဦးဇင်းတို့ လာယူခြင်းယူကြည့်ရအောင်နော်အဲ့ဒီအဂိတုဒ္ဓမှာမြတ်စွာဘုရားကသတ္တဝါတွေရဲ့တဏ္ဍာမှာမီးလိုပူတဲ့အကျိုးမဲ့ပျက်စီးခြင်းနဲ့ဖြင့်ဖြည့်စီးပြနိုင်တဲ့အစွမ်းတတ္တိရှိတဲ့မီးနဲ့တူတဲ့တရားတွေရှိနေတယ်တဲ့မီးတွေလောင်နေတယ်ပေါ့ဆိုလိုတာကအဲ့ဒီမီးတွေကဘာမီးတွေတုံးဆိုတော့နံပါတ်1ရာဂခိဆိုတဲ့ရာခမီးနံပါတ်2ဒေါသခိဆိုတဲ့ဒေါသမီးနံပါတ်3မောဟခိဆိုတဲ့မောဟမီးတဲ့အဲ့ဒီမီးသုံးပါးလောင်ကျွမ်းနေတယ်ဆိုတဲ့အရှင်ညာကိုမြတ်စွာဘုရားကဂါထာလေးနဲ့စပ်ပြီးတော့ဟောတယ်ရာဂေတိတဟတိမေဇိရတ္တိကာမေတုမုစိတိဒောတိပာဏပြပန္နိနရိပာဏတိပါတိနောမောဟေတိပာဏတမုန်လေအရိယဓမ္မေအာကောဝိရေဣတိအဂိအသနန္တတက္ကာယပိရတပဇာရာဂေတိတဟတိမေဇိရတ္တိကာမေတုမုစိတိကာမရဲ့အပေါ်မှာတွေ့တွေ့ဝေဝေဖြစ်ပြီးတော့ဒီကာမရဲ့ပုံမှာဆွလန်းနေတဲ့အချိန်တိုင်းအချိန်တိုင်းရာဂကိတဟတိမစ္စည်းတတ္တဝါရရဲ့တဏ္ဍာမှာယာကဆိုတဲ့မိဟာတောက်တယ်။ယာကမိဘာကြောင့်လောင်တယ်လဲဆိုတဲ့အကြောင်းပြချက်တကွအကြောင်းပြချက်နှစ်တကွမြတ်စွာဘုရားကဟောတာ။နော်ယာကဆိုတဲ့ဆွလန်းခြင်းမိဒါကမှတော့ဥစ္စေရဲ့တဏ္ဍာမှာမရှိဘူးလား။ရှိတယ်။အဲ့ဒီဆွလန်းခြင်းဆိုတဲ့မိဟာဘာကြောင့်လောင်တယ်လဲဆိုရင်ကာမတရားတွေရဲ့အမှန်သဘောတဘာဝကိုသိမြင်သားလည်းရင်မရှိဘဲနဲ့တွေးဝေတဲ့အတွက်ကြောင့်တနည်းအားဖြင့်ဆွဲလန်းစရာလို့ထင်မိမှားတဲ့အတွက်ကြောင့်ဇာကဆိုတဲ့ဆွဲလန်းခြင်းမိဟာတောက်လောက်နေတယ်။အဲ့တော့ဒကာမတို့ဦးဇင်းတို့တန်တမာရှိနေတဲ့သဘာဝအကြောင်းတွေကိုပဲမြတ်စွာဘုရားကပြောတာပါ။နောက်ဒုတိယဆန္ဒကြီးတော့မဟုတ်ဘူး။ဒကာမတို့ဦးဇင်းတို့တန်တမာဆွဲလန်းနေမမောတဲ့တွေ့တာတွေရှားခြင်းတွေလူခြင်းတွေမျက်နှိုးတွေနှစ်သက်တယ်ဆိုတဲ့တရားတွေရှိဘူးလား။ရှိတာပေါ့။ဘာရည်ရဲ့ပုံမှာဆွေးလမ်းမှုရှိနေလေအချမ်းမြင်ကလေးဉာဏ်ထဲမှာသိရှိမိအောင်စဉ်းစားတရမယ်ဘာရည်ရဲ့ပုံမှာဒကာမတို့ဦးဇင်းတို့ဆွေးလမ်းကြတော့မမောကြတော့ဆိုရင်ပြင်ပတ်မှာတမဲ့တရှိဓာတ်ရှိတယ်။ဘာပစ္စည်းဥစ္စာတွေဟုတ်တော့တမဲ့ဟောတချို့လည်းပဲတရှိပစ္စည်းဥစ္စာလည်းရှိတယ်ပေါ့လေ။အင်းပြီးတော့ဘာလို့ဆိုတော့ကိုကိုချစ်ကြတဲ့မြင်လို့ကြတဲ့ကိုကချစ်ရတဲ့မြင်လို့ရတဲ့တရှိတွေကိုမရှိဘူးလားရှိတယ်ကိုယ့်ရဲ့ပြင်သက်မှာတရှိတမဲ့ဆိုပြီးတော့မျက်နှိုးစရာတွေ့တာတွေဟာကိုမျက်နှိုးထားတဲ့နှစ်သက်ထားတဲ့အရာတွေရှိတယ်။အဲ့ဒါတွေရဲ့ပုံမှာဒါဆွဲလန်းတာပဲ။နောက်ပြီးတော့ဘယ်ပုံမှာဆွဲလန်းနေတော့အင်းကိုယ်ခန္ဓာကိုယ်ပေါ်မှာအကြီးအကျယ်ဆွဲလန်းတာရှိတယ်။ဒါဥစဉ်တော့ခဏတိုင်းပြောပါတယ်။ပြင်မကအရာတွေမှာဆွဲလန်းတာကိုယ့်ကိုယ်ကိုဆွဲလန်းနိုင်နေစာရင်ဘာမှမပြောပါတော့ဘူးလို့ထင်တယ်။ဟုတ်လား။အင်းအဲ့ဒီဆွလန်းမှုဆိုတဲ့သဘောဟာမြတ်စွာဘုရားကမီးပါတဲ့သူဟာပူလောင်ပါလေသူဟာအကြီးအကျယ်အကျိုးမဲ့တွေနဲ့ဖြည့်ဆည်းနိုင်တဲ့အစွမ်းရှိပါလေဓမ္မခက်တာကဒကာမတို့ဦးဇင်းတို့ပုထုဇဉ်တွေဟာဒီညာကဆိုတဲ့ဆွလန်းခြင်းကိုမီးလို့သဘောမထားနိုင်ဘူးဒီဆွလန်းနေရတာမမုန်းနေရတာကိုပဲဒါကိုတာယာစရာကြော်စရာလို့ထင်နေတာတောင်ရှိတယ်ဟုတ်လားဒါဆွဲလန်းခြင်းဆိုတဲ့မီးဟာဘယ်အချိန်မှမီးရဲ့သဘာဝကိုထင်ရှားပြမလဲဆိုရင်ကိုဆွဲလန်းထားတဲ့အရာပျက်စီးပြီဆိုတဲ့အချိန်မှာအဲ့ဒါမီးဆိုတာအလွန်ထင်ရှားလာတယ်။တချို့အသက်ပါပါတော့အောင်တောင်လောင်သွားတာရှိတယ်။ဟုတ်လားတမတက်ချင်းမတက်ပူကြတာလူလိမ့်ပြီးတော့ငိုကြတာလည်းမရှိဘူးလား။ရှိတယ်။နောက်ကိုဆွဲလန်းထားတဲ့အရာပျက်စီးမဲ့အရင်မနေ့ပြပြီဆိုတဲ့ကစားဆက်ပြီးတော့ပူချရလောင်ရရတာ။ရှိမရှိဘူးနော်။တရားကြီးဟူသောဆေးကလွှဲရင်ပေါ့ဟုတ်လားအင်းဒါကြောင့်ပိဋကပေါင်းတော်ဘောင်းတို့ဒီဆွဲလန်းခြင်းဆိုတဲ့မီးဟာအပေါ်ယံတာမန်ကြည့်ရင်ကြောက်မဖွယ်ရမရှိဘူးလို့လို့ ਨੇ တကယ်တမ်းကတော့တတ္တဝါတွေကိုအကြီးအကျယ်လောင်မြိုင်နေတဲ့အစွမ်းရှိတယ်ဒီလိုကဒကာဓမ္မတို့ဥရှင်တို့စိုးရင်ရတာတွေပူရတာတွေစိတ်ညစ်ရတာတွေစိတ်ဆင်းရတာတွေဟာညာတော်ချင်းစိုးရင်မှုမှန်တယ်ညာလေဟောချစ်တဲ့လူတွေချစ်တဲ့အရာတွေကြောင့်စိုးရင်ရတာပူရတာအဲ့ဒါထင်ရှားတယ်မို့လားထင်ရှားတယ်နော်မုံတဲ့လူကြောင့်စိုးရင်ရတယ်ဆိုတာကတော်တော်ရှားတယ်ဒီချစ်ရတဲ့မျက်နှာရတဲ့အရာတွေနဲ့ပတ်သက်ပြီးတော့ပဲစိုးရင်ရတာပူရတာဟုတ်လားဒါကြောင့်မြတ်စွာဘုရားကဒီဆွလန်းခြင်းဆိုတဲ့ညာကဒီမီးပါတဲ့ဘာနဲ့ဥပမာပေးလို့ဆိုလို့ရှိရင်စားတော့အပ်သောအစာအာဟာရဒီမုတ်ချခြင်းကြီးခြင်းငယ်ကိုဖြစ်စေတဲ့ကဲ့သို့ချစ်ခင်ရဲ့မျက်နှာညာဆွလန်းခြင်းဆိုတာဖြစ်ပြီဆိုရင်တော့သေချာပေါ့ဆွေရင်ရင်ပူလောင်ခြင်းဆိုတာဖြစ်ကိုဖြစ်လိမ့်မယ်ဟုတ်လား ဒါကြောင့်မြတ်စွာဘုရားကတတ္တဝါတွေရဲ့တဏ္ဍာမှာယာခဆိုတဲ့ဆွေလန်းကြီးဟာမိတမျိုးဆိုပြီးတော့ပထမမိကိုဟောတယ်။နောက်ဒုတိယမိကဒေါသမိ။ဒေါသကိပ္ပနာဖြာပန်နေနရိပ္ပနာတိပတိနောတဲ့။ဒါကမှမဟုတ်ဥမြေတဏ္ဍာမှာမကျေနပ်ဘူးစိတ်ဆိုးတယ်စိတ်တိုးတယ်စိတ်တိုင်းမကျဘူးဆိုတဲ့ဒေါသတရားမရှိဘူးလား။ရှိတယ်။အဲ့ဒီဒေါသမိတွေဟာဘယ်အချိန်မှလောင်လုံးဆိုတော့စိတ်ဓာတ်တွေ အပြစ်တွေမြင်ပြီးတော့ဟောစာတွေကတော့တိတိကျကျပြောထားတာကဒေါသကိပနဗျာပန်နေနရိပန်တိပတိနောတဲ့သူ့အသက်သက်ချင်းအဆရှိတဲ့ကြမ်းတမ်းတဲ့အမှုတွေကိုပြုနေတဲ့အခြေမျိုးစိတ်တိုင်းမကျဖြစ်ပြီးတော့စိတ်နှလုံးပေါက်ပြန်တုန်လှုပ်နေတဲ့အခြေအနေမျိုးမှာတရားမတော်ဦးဇင်းတို့တတ္တဝရရဲ့တဏ္ဍာကိုဒေါသဆိုတဲ့မီးဟာလောင်ကျွမ်းနေတဲ့ဒီဒေါသဆိုတာကတော့မီးဆိုတာကတော့သူကတော်တော်ထင်ရှားတယ်။ဘာလို့ဆိုသူကတော့ဖြစ်စေအခိုက်အတ္တမှာကိုပဲသူကတိတာတယ်။ဉာဏ်အရေဘာတွေနေပြီးတော့ဟောရုပ်ပိုင်းဆိုင်ရာမှာလောင်ကျွမ်းခံရတာတော်တော်ထင်ရှားတယ်။ဒါကြောင့်ဦးဇင်းတို့ဉာဏ်နာဆရာတော်ဆရာတော်ဘုရားဥဇောတိကပြောထားတဲ့စကားတစ်ခုအမှန်ရတယ်။သူဆရာတော်ကြီးဘာပြောတယ်ဆိုတော့လောကကြီးမှာခွန်အားနဲ့အချိန်ကိုဖြုံးပြီးပြစ်နိုင်တဲ့နေရာမှာအစွမ်းအရှိဆုံးဟာဒေါသတရားပဲတဲ့။နော်ဒေါသဒီခွန်အားနဲ့အချိန်ကိုအကြီးအကျယ်ဖြုံးပြီးပြစ်တယ်လို့ဆိုတယ်။တရားဓမ္မတို့ဥစဉ်တို့တန်တာမှာရုပ်ပိုင်းဆိုင်ရာခွန်အားဆိုတာရှိမှအလုံးဆိုတာလုံနိုင်တာတွားနိုင်တာလာနိုင်တာရက်တည်နိုင်တာပေါ့။အဲ့ဒီခွန်အားဟာဒေါသဖြစ်လာရင်လွယ်လွယ်လေးပဲလောင်ကျွမ်းပြီးတော့အကုန်ခံတဲ့သဘောရှိတယ်တဲ့။အဲ့ဒါသိပ္ပံပညာရှင်တွေစမ်းသပ်ထားတာရှိတယ်လို့ဆိုတယ်။တဏှာကြီးလောက်ပြင်းပြင်းထန်ထန်ဒေါသဖြစ်ရတာ12နာရီလောက်အလုတ်ကျန်းလုံးရတာတဲ့တောင်ခွန်အားကိုကုန်ခန်းစီတယ်ပင်ပန်းစီတယ်လို့ဆိုတယ်။ဒါကြောင့်အသက်ကြီးတဲ့ပုဂ္ဂိုလ်တွေဒေါသဖြစ်ပြီဆိုရင်သူတို့မခံနိုင်ဘူးခဏလေးနဲ့ခွေသွားတာပဲမလုံနိုင်တော့ဘူး။သူတို့ရဲ့ခွန်အားတွေကိုဘယ်လိုလဲလောင်ကျွမ်းဖြစ်တာ။ဒေါသကလောင်ကျွမ်းဖြစ်တာ။နောက်ပြီးတော့ခွန်အားနဲ့အချိန်နဲ့အချိန်တော်တော်တန်ဖိုးရှိတဲ့အချိန်ပေါ့။အချိန်ကြီးတက်တက်ကတော့တန်ဖိုးရှိတယ်လို့လည်းပြောလို့မရပါဘူး။မဟုတ်တာလုံနေရင်ဒီအချိန်ကြောင့်ပဲတန်ဖိုးမဲ့နေဖြစ်ရ။အချိန်ကိုဘာကြောင့်တန်ဖိုးရှိတယ်လို့ပြောဆိုတန်ဖိုးရှိတာကိုလုံမယ်ဆိုရင်တော့လုံလို့ရလို့အချိန်ကိုတန်ဖိုးရှိတယ်လို့ပြောတာဒါဥစဉ်ကတော့စဉ်းစားမိတာလေးပြောတာနော်ဒီအဲ့ဒါတော့တန်ဖိုးရှိတဲ့အချိန်ဒီအချိန်ဒီမင်းနဲ့တကယ်တော့ဘဝမှာပဲဟုတ်လားဒီအဲ့ဒီအချိန်ကိုဒေါသဖြစ်လာလို့ရှိရင်အဲ့ဒီတန်ဖိုးရှိတဲ့အချိန်ဟာလွယ်လွယ်ကူကူပဲမုန်းတဲ့အကြောင်းတွေမကျေနပ်တဲ့အကြောင်းတွေကိုစဉ်းစားနေရတာနဲ့ကုန်ခန်းသွားတယ်ဟုတ်လားဒါကြောင့်ခွန်အားနဲ့အချိန်ကိုဖြုံးပြီးပြတဲ့နေရာမှာဒေါသဟာထိတ်တန်းမယ်လို့ပြောတာတဲ့ဟုတ်လားဒါကြောင့်ဒေါသဆိုတဲ့မီးကတော့အင်မတန်ထင်ရှားတယ်သိလားလေအဲ့တော့ဒီကနေ့ဦးဇင်းကအဲ့ဒီဒေါသမီးအကြောင်းကိုအကျေပြောမှာသိလားဒေါသမီးတဲ့အဲ့ဒီဒေါသမီးတောင်းနေတာရှိတယ်မကျေနပ်မှုစိတ်ဆုံးမှုစိတ်တုံမှုရှိတယ်နော်နောက်ပြီးတော့ဦးဇင်းတို့တတိယမီးကဘာလို့ဆိုတော့မောဟကိဆိုတဲ့မောဟမီးမောဟမီးကတော့ဘယ်အချိန်မှဘလို့အကြောင်းကြောင့်တောက်လောင်နိုင်လို့ဆိုလို့ရှိရင်မောဟကိပန္နတံပုံလေးအရိယာဓမ္မေအဘောဝိတိအရိယာသူတော်ကောင်းကြီးတွေသိထားတဲ့တစ္ဆာတရားအမှန်တရားတွေကိုသိမြင်နားလည်ခြင်းမရှိဘဲနဲ့လိမ္မာကျွမ်းကျင်ခြင်းမရှိဘဲနဲ့မိုင်မဲတွေ့ဝေတဲ့အချိန်တိုင်းအချိန်တိုင်းမှာမောဟမီးဟာတောက်တည်တယ်အရိယာဓမ္မေအဘောဝိတိအရိယာသူတော်ကောင်းကြီးတွေသိထားတဲ့ဘဝရဲ့လောကရဲ့တစ္ဆာတရားတွေကိုသိမြင်နားလည်မှုမရှိတဲ့သဘောကိုဒါမောဟမီးလို့ခေါ်တာ။ဒါတစ္ဆာတရားဆိုတာပိဋကပေါင်းသူတော်ကလို့အာလုံးနားကိုယင်းနေအောင်ကြားဖို့ပြီးသား။ဒါပေမဲ့စိတ်ထဲမှာဟောအသေးစိတ်ဂျင်းလေပတ်လင်နားလည်ဖို့တော့လိုတယ်။ तू ကအလွန်ကောင်းတဲ့တရားအလွန်နဲ့တန်ဖိုးကြီးတဲ့တရားအလွန်ရေးကြီးတဲ့တရားတစ္ဆာတရားဆိုတာ။အဲ့ဒီတစ္ဆာကိုသိလို့ရှိရင်တစ္ဆာလေးပါးကိုရည်ရွယ်ပြောနေတာနော်တစ္ဆာကိုတိလို့ရှိရင်အဲ့ဒါပုထုဇဉ်ကနေအရိယာဖြစ်သွားတာပဲတစ္ဆာကိုမတိသေးလို့ပုထုဇဉ်ဘဝမှာနေနေရတာပဲမတစ္ဆာကဘယ်နှပါးရှိတော့လေးပါးအဲ့ဒီတစ္ဆာလေးပါးဆိုတာကပိဋကတွေသိတယ်နော်ဒုက္ခတစ္ဆာခန္ဓာမှန်သမျှဘဝမှန်သမျှဆင်းရဲဒုက္ခမျှတာတခြားဘာမှရောထားတာမရှိဘူးကိုကတော့ကိုဖြစ်နေတာလေးဖြစ်ရင်ကောင်းမလို့ထင်ကောင်းထင်တာရှိတာပေါ့ဟုတ်လားသို့တော်ဘယ်လိုအခြေအနေနဲ့မြကကွယ်လို့မရတဲ့ဘဝမှန်ရင်ခန္ဓာမှန်ရင်တကယ်တမ်းကတော့ဒုက္ခနဲ့တိဆောက်တာဆင်းရဲဒုက္ခမြတာအဲ့ဒါပထမအမှန်တရားနောက်ဦးဇင်းတို့ဒုတိယအမှန်တရားကလူကျင်နေကြခြင်းနဲ့ဖြစ်ခြင်းနဲ့ဆိုတဲ့လောဘတရားတွေဒုက္ခကိုဖြစ်စေတဲ့တရားဆိုတာနောက်ဒုက္ခတွေကိုဒကာမတို့ဦးဇင်းတို့သာမန်ထင်တာကတော့ tu jang phit de nga jang phit de ba jang phit de nya jang phit de tin na shi da bo no da mae de kai dan dukkha ri han ba jang phit dong so yin lobha jang phit da a la lokka ji ye dutiya aman daya be da apo yan sin sa ji le ti nai ne a sin ma pi mu sei dai ma cha mu dukkha ta khu ko phit dai phit dai di dukkha ba jang phit le so da ko sin sa ji ba ko ye lo chin mu ya chin mu phit chin mu ta khu ko a chi khan da le so da pi ko ti ya ni be ho la nau chin lo tatiya aman daya ga Nirodha Tissa. Nirodha Tissa sura Nibbana ko byo da ba. Ai Nibbana sura ba ko byo da lo sura Lobha chou ya ko byo da le. Lobha ma shi ma dukkha ma shi ma Lobha chou ma dukkha chou me so le a che. Lobha ma chou ta mya dukkha be lo ma ma chou ko ba ri shi lo ma dukkha ma chou ko. Tatiya Tissa. Nau chin lo Sarutha Tissa ga ai Lobha chou pi lo dukkha chou ba le so le a kaung song Nibbana chanda ko ya chin ne myin maw pyu chin ne so yin. မကင်ရှိပါအချင်းမြတ်ဒီလိုဆိုလမ်းစင်မှာတပါတခြားရှောက်လမ်းစရာလမ်းဆိုတာမရှိဘူးလို့မကင်ရှိပါရဲ့အစွမ်းတတ္တိကိုသိမြင်နာလေတဲ့သဘောပေါ့အဲ့တော့မကသစ္စာရဲ့အစွမ်းဤတတ္တိကိုသိတာနော်အဲ့ဒီသစ္စာ၄ပါးနဲ့ပတ်သက်ပြီးတော့သိမြင်နာလေမှုလိမ္မာကျွမ်းကျင်မှုမရှိကြရင်အဲ့တော့မောဟဆိုတဲ့မီးဟာဒါကမဟုတ်ဘူးအရှင်တို့ရဲ့အန္တရာမှာတောင်းလောင်နေတဲ့နော်မီးဘယ်နှမျိုးတော့၃မျိုးအဲ့တော့မြတ်စွာဘုရားကပါလေးပါထည့်ပြီးတော့ဟောတာလို့ဆိုတော့မောဟကိပါဏတံပုံလေးအရိယာရံမေအာကောဝိတိဣတိအခိအသာနန္ဒာတက္ကာယပြည့်တာပါစာအဲ့ဒီမိသုံးပါးရဲ့စွန့်အင်တတိတတ္တဝါရဲ့ပုံမှာနှိမ့်ဆက်နိုင်စွာဒုက္ခပေးနိုင်စွာအဲ့ဒါတွေကိုသိမြင်နားလည်ခြင်းမရှိတဲ့အတွက်ကြောင့်တတ္တဝါတွေဟာဒီတက္ကာယဆိုတဲ့ထင်ရှားရှိတဲ့ယုံနံတရားတွေရဲ့ပုံမှာပျော်မွေ့ပြီးတော့နေနေကြတာလေဒီမီးတွေဟာတတ္တဝါတွေကိုဘလောက်ထိစိုးစိုးဝါးဝါလောင်ကျွမ်းဖြည့်ဆည်းပြနိုင်နေဆိုတာကိုဒကာမတို့အရှင်တို့သာမန်တတ္တဝါတွေဟာပြည့်စုံဆုံးမသိဘူးတဲ့အဲ့ဒါလို့မသိလို့လည်းပဲတက္ကာယဘိရတာပဇာပဇာတတ္တဝါတို့ဒီတက္ကာယဘိရတာယုဒ္ဒနန္ဒလို့ဆိုရတယ်ဒီတက္ကာယတရားတွေရဲ့ပုံမှာပျော်မွေ့ပြီးတော့နေကြရတယ်အဲ့ဒီမှာမြတ်စွာဘုရားကဆက်ပြီးတော့ဒီမီးတွေရဲ့ဆိုးဝါးနိုင်စွာအဆုံးစုံဆိုးဝါးနိုင်စွာတတဝရရဲ့ပုံမှာဖြည့်စည်းနိုင်စွမ်းကိုအတူယူရင်းမြတ်စွာဘုရားဆက်ဟောတယ်။တေဝုဒိယံတိမိဒိယံတိသာနင်္စယောနိယောအတုရံပတိဝိတေယံအမုတ်တာမာရဗန္ဒနာတဲ့။ဒါသာလေးကတော့တပုတ်သေးပဲ။ဒီမိသုံးပါးတောက်လာပြီဆိုလို့ရှိရင်တဲ့။ဒါကတော့ဥယျံတို့ငရေမီးဆိုတာထတောက်တော့လာပြီ။တေဝုဒိယံတိမိဒိယံငရေကိုတို့ပွားစီတဲ့။တိစ္ဆာနေစယောနိယောတိစ္ဆာနေကိုတိုးပွားစေတယ်အတုရံပတိဝိတယံအတုရကေရောပြိတ္တာရောဆိုတဲ့ဘဝတွေကိုတိုးပွားစေတယ်ဆိုလိုတာကဒီမီးကြောင့်နောက်ဆုံးအဲ့ဒီကိုရောက်နိုင်တယ်ဒါကမြတ်စွာဘုရားကဖြတ်ပြီးတော့ဟောလိုက်တာဆိုလိုတာကဒကာဓမ္မတို့ဥစဉ်တို့အသေးသေးလေးဥစဉ်နဲ့ထပ်ပြောမယ်နော်ဇာကမိဒေါသမိမောဟမိဆိုတဲ့ဆွေလန်းခြင်းမကျေနပ်ခြင်းမိုက်မဲခြင်းဆိုတာဖြစ်လာပြီဆိုရင်တတဝါတွေဟာမားတာတွေကိုလောက်ကြရတယ်မားတာတွေကိုပြောကြတယ်မားတာတွေကိုတွေးကြတယ်လောက်တာတွေပြောတာတွေတွေးတာတွေဆိုတဲ့ကာယကံဝစီကံမနောကံကံသုံးပါးဟာအကုန်လုံးဗယံမရာဖြစ်သွားတယ်မဟုတ်တာတွေလုပ်မိတယ်ပြောမိတယ်တွေးမိတယ်ပေါ့အဲ့တော့ဒုစရိုက်မီးကိုကူးသွားတယ်လို့ပြောတာတော့ယာကမီးဒေါသမီးကနေပြီးတော့ဘယ်ကိုကူးသွားတော့ဒုစရိုက်မီးကိုကူးသွားတာဒီကမ္ဘာလောကကြီးမှာလူသားတွေဟာတတ်ကြတယ်ခိုးကြတယ်တကယ်မကြမ်းဝမနာတာနော်ရစ်စက်မှုယုံမာမှုအဲ့ဒီဒုစိုက်မှုတွေဟာဘာကိုအခြေခံဖြစ်တာလဲဆိုရင်ဒီရှားကမိဒေါသမိမောဟမိကိုအခြေခံဖြစ်တာဒါကြုံရင်းနိုင်မှာတော့အေးဆွဲလန်းလို့သာမိုက်ကြတာမကျင်းလန်းလို့သာမိုက်ကြတာမတိလို့သာမိုက်ကြတာဟုတ်ရဲ့လားအေးအဲ့ဒါလို့မိသုံးပါးကိုအကြောင်းပြုပြီးတော့ဒုစရိုက်မိတွေဟာကိုးသွားတယ်ပွားသွားတယ်အဲ့ဒီဒုစရိုက်မိလောင်မိဆိုလို့ရှိရင်တော့မြတ်စွာဘုရားဟောထားတဲ့အတိုင်းအပေလေးပါမိဟာကူးဆက်သွားပြီလောင်ကျွမ်းသွားပြီဒါကြောင့်တရားမတော်အရှင်တို့ဒီမိသုံးပါးရဲ့ဆိုးနိုင်သွမ်းသည်ဒုစရိုက်မိမှတစ်ဆင့်ရုံညံ့တဲ့ဘဝတွေဒီဟုသောမိတွေဆက်ပြီးတော့မလောင်ဘူးလားလောင်နေဒီအဲ့ဒါလို့လောင်ပြီးတော့လည်းပဲအမုတ်တာမာရဗန္ဒနာမန်မင်းရဲ့အနှောင်အဖွဲ့ကမလွတ်မြောက်နိုင်တော့ဘူးတဲ့မာဆိုတာကအမျိုးမျိုးရှိတယ်ဒီဝမုတ်တာမာဆိုတာရှိတယ်ကုသဝတိနတ်ပြည်ကဆိုးွားတဲ့မန်နတ်ပေါ့နော်ဒါလည်းတကယ်ရှိတာပါပဲပြီးတော့ဦးဇင်းတို့ကိလေသာမန်ဆိုတာရှိတယ်သူကပူကြောက်ရမယ်မန်ပေါ့လောဘဒေါသမောဟကိုပဲမန်လို့တင်စားပြီးတော့ဟောတာဟုတ်ရဲ့လားအေးဒါကြောင့်မိသုံးပါးရဲ့ဆိုးနိုင်စွမ်းကိုအဲ့လိုသိဖို့မလိုဘူးလားလိုတယ် အဲ့ဒီမှာမြတ်စွာဘုရားဆက်ပြီးတော့ဒီဆိုးရတဲ့မီးတွေကိုဘယ်ပုံဘယ်နည်းငြိမ့်တတ်ကြမလဲဆိုတဲ့အချက်အဲ့ဒါကိုမြတ်စွာဘုရားကအထူးပြုပြီးတော့ဒီဒေသနာမှာဟောထားတယ်နော်အဲ့ဒါကိုဘယ်လိုဟောတုံးဆိုတော့ယေဇရတ္တိတိဝါယုတ်တံသမာတံဗုဒ္ဓသာသနေဒေနိဗ္ဗာန်ပင်တိရာဂကိဉ္စိံအတုပတင်ညိနောဒောတကိပဏ္ဏပိတာယနိဗ္ဗာန်ပင်တိနရုဒ္ဓမံမောဟိကိပဏ္ဏပညာယယာယနိဗ္ဗေဒဂာမိနိငါကထာလေးကတော့တူတူလေးပဲအဓိပ္ပာယ်ကတော့အင်မတန်ရှင်းပြန်တယ်ဒီမြတ်စွာဘုရားရဲ့သာသနာတော်မြတ်ကြီးမှာအမြဲတမ်းကြိုးစားမယ်ကြိုးစားမယ်တို့ကောင်းအောင်ကြိုးစားမယ်ဆိုပြီးတော့သောတော်ကပြောခဲ့တဲ့သမ္ပဗ္ဗံလုံလဝရိယနဲ့ရှင်းပြီးတော့ကြိုးစားအထုတ်နေရတဲ့ပုဂ္ဂိုလ်တွေဟာတဲ့တေနိဗ္ဗာန်ပင်တိရာဂက္ခေနိစ္စအတုပတင်ကြီးနောအမြဲတမ်းမတင့်တယ်ဘူးမတင့်တယ်ဘူးဆိုတဲ့ခန္ဓာကိုယ်ရဲ့ရွှန်ရှားဖို့ဆက်ဆုပ်ဖို့မတင့်တယ်မှုသဘောကိုအမှတ်ရတယ်ဆိုတဲ့အတုပဘာဝနာတရားဖြင့်ရာဂက္ခေရာဂတိဟုသောမိကိုနိဗ္ဗာန်ပင်တိငြိမ်းသက်ကြရတယ်တဲ့ဟုတ်လားအဲ့တော့ရာဂမိကိုငြိမ်းသက်ဖို့အတုပဘာဝနာကိုအသုံးပြုရမယ်လို့ပြောတာနောအတုပဆိုတာဘယ်လိုဟိုလုံမယ်ဆိုရင်တော့အလွန်လွယ်တဲ့ကမ္မထံလို့ပြောလို့ရပါတယ်။ဘုံဆိုအတုပအဆိုတာကမရှိတာ၊တုပဆိုတာကတင့်နေတာ။တင့်တယ်မှုမရှိတဲ့သဘော၊ရွှန်ရှားဆက်ဆုပ်ဖွယ်သဘော။ဟောလူတွေတည်ပြီးဆိုတော့မှအတုပရှိပါလို့ဖိတ်ပြီးတော့အတုပကရှိရင်မှလည်းရှိတာပါဟုတ်လား။အဲ့တော့တကယ်တော့တည်တဲ့လူမှသာလေမတင့်တယ်တာတော့မဟုတ်ဘူး။မတည်သေးတဲ့လူမှလည်းပဲမတင့်တယ်တဲ့သဘောဆိုတာမရှိဘူးလား။ရှိတယ်။အဲ့ဒီမတင့်နေတဲ့သဘောဆိုတာဗကတိမျက်စိနဲ့တောင်သိနိုင်မြင်နိုင်တဲ့အနေအထားမှမရှိဘူးလားရှိတယ်။အဲ့ဒါကိုတရားဓမ္မတို့ဥယျံတို့အမှတ်ရမယ်ဆိုလို့ရှိရင်အဲ့ဒီမတင့်နေတဲ့သဘောရှင်ရှားဆက်ဆုပ်ဖွယ်သဘောကိုအမှတ်ရတိုင်းညာတိုင်းအဲ့ဒီညာကဆိုတဲ့မိငိမ့်နေတဲ့။ဒါဆိုကြပါစို့ဇာမင်ဝိညာဉ်ခြေတိလက်တိသောအေးသားအကျော်ယူယူရင်းချင်းတိ။သုံးတဲ့နဲ့နှစ်ကုဋ္ဌာသကို32ပုံပုံပြီးတော့ဉာဏ်ပညာနဲ့ခွဲခြားဝေဖန်သိဖြာပြီးတော့ကြည့်ကြည့်ပါတဘုံမှသိမ့်ထားခြင်းစရာကောင်းတာမျက်နှိုးစရာကောင်းတာမရှိဘူးဆိုတာကိုသိရတယ်ပဲဒါပကတိမျက်စိနဲ့တောင်သိနိုင်တယ်နော်ဒါပေမဲ့ခက်တာကဒကာမတို့ဦးဇုံရဲ့စိတ်ဟာအလွန်လှည့်စားတဲ့သဘောရှိတယ်လွဲပြီးမယ်လို့မကြိုးစားရင်တော့မသိနိုင်ဘူးဦးဇုံတို့ကျမ်းစာထဲမှာဥမာပေးထားတာတခုရှိတယ်ဟိုးတပင်လုံးရဲနေအောင်ပွင့်နေတဲ့ပေါက်ပင်ကြီးတပင်ပေါ့အဲ့ဒါအောက်မှာတော်ခွေကဒါလေးကိုအသားတွဲတွေလို့ထင်ပြီးတော့ထိုင်ပြီးတော့မျောတယ်တဲ့အဲ့လိုမျောနေတော့ဒီတစ်ချက်ဝေးလိုက်တော့ပေါက်ပွင့်တစ်ပွင့်ကဝဲနေတဲ့သူနာကြတာလေအဲ့တော့သူကအသားတွဲမှတ်ပြီးတော့ပြေးပြီးတော့ဟတ်တယ်ဟတ်ကြည့်လိုက်တော့မှဟာဒါအသားတွဲမဟုတ်ဘူးလို့သူသိတယ်တကယ်ဆိုရင်ဒီတစ်ပွင့်ဟာအသားတွဲမဟုတ်ဘူးလို့သိရင်အပင်ပေါ်ကအပွင့်နေလေအသားတွဲမဟုတ်ဘူးလို့သူသိကြရကောင်းတယ်တို့တော့အဲ့ဒီမြေခွေးကအဲ့ဒီတော်ခွေးကတိရစ္ဆာန်ဆိုတော့မသိဘူးဒါသာလေအသားတော့မဟုတ်တာအပင်ပေါ်ကတော့အသားကဟုတ်မယ်နဲ့တူတယ်ဆိုပြီးတော့ဒီအပင်အောက်ကထွက်ခွာဖို့သူမကြိုးစားဘူးဒီအပင်အောက်ကပဲညှော်မြဲပဲဆက်ပြီးတော့ညှော်နေတယ်တဲ့ပုထုရှင်တရားဓမ္မတို့ဦးရှင်တို့တတ္တဝါတွေကလည်းအဲ့ဒီတိုင်းပဲတဲ့ခန္ဓာကိုယ်ကကျွေးကြလာတဲ့ပြုတ်ကြလာတဲ့ထွက်ကြလာတဲ့အရာတွေကိုသာလေမတင့်တယ်ဘူးလို့နားလည်ထားကြတာခန္ဓာကိုယ်ပေါ်မှာတွေ့ကပ်နေတဲ့အခါမှာတော့ဒါကိုမတင့်တယ်ဘူးဆိုတဲ့အတိအသိပြီးတော့မရှိတဲ့သဘောရှိတယ်ဟုတ်တာပေါ့သူတို့တွေဘာတွေထွေးချလိုက်တယ်ဆိုရင်အောက်ရောက်တော့ဆိုလက်နဲ့ထိကြလားဒါပေမဲ့ကိုယ်ပါစပ်ထဲကသူတွေကတော့မြည်ရရှက်ရမျိုးချနေတာပဲလေဟုတ်တယ်မဟုတ်လားရှိတယ်နော်အေးပြီးတော့ဒီစပင်မွေးသမင်းပကံနဲ့ဟင်းပကံနဲ့တွေ့ပြီးကြာပြီးချုပ်တော်တော်ယွန်းတယ်လို့ပြောတယ်ဒါပေမဲ့ခေါင်းပေါ်မှာတော့အမျက်တလုံးထားပြီးတော့အယောင်မျိုးမျိုးစုပုံတရံအမျိုးမျိုးလုတ်ပြီးကိုမပြီးနိုင်ဘူးလုတ်နေကြတာပဲဟုတ်လားအဲ့တော့ဘလို့ဖြစ်နေလားတော့စိတ်ဟာလှည့်စားတဲ့သဘောရှိတယ်ဆိုတာမထင်ရှားဘူးလားအဲဒါကိုရည်ရွယ်ပြီးတော့ပြောတာတိလျက်နဲ့မမြင်မြင်လျက်နဲ့မသိဒါကိုပြောတာဟုတ်ရဲ့လားဒါကြောင့်ပိဿကောင်တို့ကနည်းနည်းလေးဉာဏ်လေးကိုစူးရှအောင်လုပ်ပြီးတော့ခန္ဓာရဲ့မတင့်တဲ့သဘောရွှန်ရှားဆက်ဆက်ပွဲသဘောကိုစဉ်းစားဆင်ခြင်လို့ဆိုရင်အတုပဘာဝနာကိုရှင်းရရမရောက်ဘူးလားရောက်တယ်အဲ့ဒီအတုပဘာဝနာတည်းဟူသောရေးပြီးပြန်ရင်ဇာကမီးကိုငိမ့်တတ်ဖို့အတွက်နီလာမှာတဲ့ဒါအထူးပြုပြီးတော့မြတ်စွာဘုရားဟောတာနော်ဒီတတိဥရှိပြီးတော့ခန္ဓာကိုယ်ရဲ့ဖြစ်တိုင်းဖြစ်တိုင်းသောသဘာဝကိုကြည့်မယ်သိမယ်ဆိုရင်လည်းပဲဒါဇာကမီးဟာငိမ့်နေပါလေသို့တော်လည်းပဲသူ့မီးနဲ့သူ့ရေပို့ပြီးတော့စွမ်းလာလေးတွေဆက်ဟတ်တာလေးတွေကိုမြတ်စွာဘုရားကပြောတာလားပြတာလား ဟုတ်ရဲ့လားဒါကြောင့်တရားကိုခြေခြေပြက်မြက်ဘုဒ္ဓတရှိဖို့ဆိုတာမလိုဘူးလားလိုတယ်လိုတယ်ဟုတ်လားအေးအတော့ဦးဇင်းတို့ယာဂမီးကိုဗာနဲ့ညင်မလို့အတုပဘာဝနာနဲ့ညင်မယ်နောက်ဦးဇင်းတို့ဒုတိယဒေါသမီးကိုကြာတော့ဗာနဲ့ညင်မလဲဆိုတာရဲ့အဖြစ်ဒေါသကြီးပန္နာမေတ္တာယနိဗ္ဗာန်ပင်တိနှလုံးဓမ္မမြင့်မြတ်တဲ့ပုဂ္ဂိုလ်တွေဟာဒေါသတည်းဟုသောမီးကိုမေတ္တာတည်းဟုသောရေဖြင့်ညင်တကြရဲ့မေတ္တာတည်းဟုသောရေသည်ဒေါသမီးကိုညင်သက်ဖို့အတွက်အကောင်းဆုံးပဲ။ဘာဖြစ်လို့လဲ။ဒီကရမတို့ဥရှင်တို့စိတ်တူတယ်ဆိုတာများသောအားဖြင့်လူတွေရဲ့အပေါ်မှာစိတ်တူရတာပဲများတယ်။နော်စဉ်းစားကြည့်နော်စဉ်းစားကြည့်နော်ဒေါသဖြစ်တယ်မကြည်မလက်ဖြစ်တယ်ဆိုတာတမဲ့တွေအပေါ်မှာဖြစ်တာအလွန်ရှားတယ်။တမဲ့ရင်ပေါ်မှာဒေါသဖြစ်တယ်ဆိုရင်လည်းဒီပုဂ္ဂိုလ်ရဲ့စိတ်ကိုစဉ်းစားရတော့မယ်။ဒါပဲဖြစ်တော့ဖြစ်တာပဲမဟုတ်လား။အဲဒီခါလေးခလုတ်တိုက်တယ်ဆိုရင်ထပ်ပြီးတော့ကံတာမျိုးဗံမျိုးရှိလား။သူ့သူနေတဲ့ကိစ္စပဲဟုတ်လား။အဲအဲ့တော့တမဲ့ရဲ့ပေါ်မှာစိတ်တို့တာအလွန်ရှားတယ်။တိရစ္ဆာန်ရဲ့ပေါ်မှာစိတ်တို့တယ်ဆိုတာလည်းဟိုအလွန်ရှားတယ်ဖြစ်ရင်လည်းအချားကြီးမဖြစ်ပါဘူး။တကယ်တော့ဒကာမတို့ဦးဇင်းတို့ရဲ့စိတ်မှာအကြီးအကျယ်နှိမ့်ဆက်နိုင်တဲ့ဒေါသဟာဘာကြောင့်ဖြစ်လို့ဆိုရင်လူတွေကိုအကြောင်းပြုပြီးတော့ဖြစ်လူတွေမှာလည်းပဲဟိုးအိုးကြီးကမသိရမမြင်ဘူးရမကြားဘူးရတဲ့လူတွေကြောင့်ဖြစ်တာများလားကိုယ်ဘေးကသိမြင်ကြားရင်းနှီးနေတဲ့လူတွေကြောင့်ဖြစ်တာများလားရင်းနှီးလေဒေါသဖြစ်ရလေပဲအဲ့လိုတော့ဦးစင်းကထင်တယ်ဟုတ်ရဲ့လားဆက်ကြပါဆိုနော်ဒါကြောင့်အနည်းဆုံးလူတွေရဲ့အကြောင်းကိုကောင်းကောင်းဂရင်တွေ့တတ်ဖို့နားလည်ဖို့ဒကာဓမ္မတို့ဦးစင်းတို့အလုံးအရေးကြီးတယ်မစိတ်တူရပြီဆိုရင်တို့နဲ့ပတ်သက်ပြီးတော့တူရတာတဘောမှာအကြောင်းဆုံးလို့နော်တွေ့လာကြကျုံလာကြတဲ့အခါမှာမေတ္တာတရားထားနိုင်ဖို့အလွန်ကြီးကြီးတယ်ဟုတ်လားဒါပေမဲ့ဟိုတွေ့လာတာကကြားလာပြီဆိုတော့အကြောင်းတွေကလည်းသိလာပြီဆိုတော့များသောအားဖြင့်ကသိခံနိုင်ဆုံးအားကလည်းတဖြည်းဖြည်းနဲ့ပုံသွားသလားတော့လည်းမသိဘူးပေါ့ဒီဟုတ်လားနော်စဉ်းစားကြည့်တာဦးစင်ကဟုတ်လားပကြီးကားတစ်ချက်ကိုအဝေးကလှမ်းကြည့်ရင်တော့တော်တော်ကြီးကောင်းတာပဲအနန္တကပ်ကြီးတော့မှာဆုတ်ချက်တွေကတော်တော်ကျန်းနေတာကိုတွေ့ရဟုတ်လားဒါကြောင့်တွေ့ပါမြင်မှကြုံမှများလာတော့လေပဲချွေရင်းချက်တွေကိုမြင်လာတာကလည်းရှိမှာပေါ့အဲ့ဒီတော့အမျိုးမျိုးသောအကြောင်းကြောင့်ဒကာဓမ္မတို့ဦးဇင်းရဲ့တန်တာမှာမကျေနပ်ဘူးမကျေနပ်ဘူးစိတ်တူတယ်ဆိုတဲ့ဒေါသတွေဟာမဖြစ်ဘူးလားဖြစ်တယ်အေးအဲ့တော့ပြောချင်တာကဒကာဓမ္မတို့ဦးဇင်းတို့စိတ်တူတယ်ဆိုတာများသောအားဖြင့်တတ္တဝါတွေကြောင့်စိတ်တူရတာဒီလိုမဟုတ်ဘူးဆိုရင်စိတ်တူတော့ရမယ်ဟုတ်လားအေးအဲ့တော့တတ္တဝါတွေကြောင့်စိတ်တူရတယ်ဆိုရင်မေတ္တာဆိုတာကိုဘယ်ဥပမာထားရတော့တတ္တဝါရဲ့ပုံမှန်ထားတာဒါကြောင့်မေတ္တာတရားဒီဒေါသကိုငြိမ်းစေတယ်ဆိုတာအဲ့ဒါကိုပြောတာ။ तू မကောင်းတာကိုကောင်းနေရဲ့လို့ပြောတာမဟုတ်။အဲ့ဒီမကောင်းတာကိုနားလေ။အဲ့ဒီမကောင်းတာကိုပဲခွန့်လွတ်နိုင်တယ်။အဲ့ဒီမကောင်းတာကိုပဲမကောင်းဘူးဆိုတာသိရတဲ့မမုံဘူးပေါ့။လွဲတော့မလွဲတော့ဘူးနော်။သိလား။ဒါကြီးကမှိုင်းပြန်ဟုတ်လား။ဒါမှမဟုတ်ဘာလို့ကြိုးစားရမယ်ကြိုးစားရမယ်။မေတ္တာဆိုတာတတ္တဝါပညာကိုအာရုံပြုပြီးမှဖြစ်နေတာ။တတ္တဝါတွေမရှိရင်မေတ္တာဆိုတာရှိလို့မရနိုင်ဘူး။ဒေါသဆိုတာလည်းဒီတတ္တဝါတွေကိုပဲအဓိကအကြောင်းပြုပြီးတော့ဖြစ်တာ။ဟုတ်တယ်မဟုတ်လား။ဒါကြောင့်မေတ္တာတရားတွေဒေါသမီးကိုငြိမ့်တတ်နိုင်တယ်ဆိုတာအဲ့ဒါလောက်အပေါ်ယံလေးတွေးကြည့်ရင်ကိုမတင်ရှားဘူးလား။တင်ရှားတယ်။အဲ့တော့ဒီနေရာမှာပိဋကပေါင်းတော်ကောင်းတို့ဒေါသဆိုတဲ့မီးကိုမေတ္တာတရားတွေရည်ဖြင့်ငြိမ့်တတ်ဖို့ကြိုးစားမယ်ဆိုလို့ရှိရင်ဒေါသဟာမီးပါဒေါသကတတ္တဝါကိုအလွန်အကျိုးမဲ့နေတယ်ဆိုတာကိုကြည်ကြည်ပြတ်ပြတ်နားလည်ဖို့လိုမယ်။ဘုရားရှင်တို့မေတ္တာကမ္မထာစီပြန်ဖို့တိုက်တွန်းထားတဲ့ဒေသနာတွေထဲမှာဒေါသရဲ့အပြစ်ကိုမြင်ရမယ်လို့ဟောထားတာရှိတယ်။မေတ္တာရဲ့အကျိုးကိုလည်းသိမြင်ရမယ်လို့ဟောထားတာရှိတယ်။ဒေါသရဲ့အပြစ်ကိုမြင်မှဒီဒေါသကိုကိုယ်ကခွာခြင်းသိပေါ့မှာ။မေတ္တာရဲ့အကျိုးကိုလည်းမြင်မှမေတ္တာကိုပေါင်းများခြင်းသိပေါ့မှာ။နော်ဒါကြောင့်မလို့ဘုရားရှင်တို့ဒေါသဟာမီးဒေါသဟာတတ္တဝါတွေကိုအလုံးအကျိုးမဲ့နေတယ်ဆိုတဲ့အရာကိုမြတ်စွာဘုရားဟောထားတဲ့ကောရဏတုတ်တံလေးကိုအခြေခံပြီးတော့အကျဉ်းချင်းလေးတော့ပြောအောင်မယ်ဟုတ်လားအဲ့ဒီကောရဏတုတ်တံမှာမြတ်စွာဘုရားကဒေါသရဲ့အပြစ်ကို9မျိုးလောက်ဟောထားတယ်ဒေါသရဲ့အပြစ်ကိုဟောတဲ့နေရာမှာတစ်ဖက်လှည့်ကလေးနဲ့ဟောထားတယ်လို့ဦးဇင်းတို့ခံစားရတယ်ဘာဟောထားတယ်ဆိုတော့ကိုယ့်ကိုမုန်းနေကိုယ့်ရဲ့ရန်သူတွေသဘောကျသွားပြီမဲ့အချက်9ချက်ကိုဒေါသကဖြစ်အောင်လုပ်လိုက်တယ်တဲ့ဒီကစပြီးတော့ဟောထားတာနော်မြတ်စွာဘုရားမို့လို့ဟောတတ်တာပါသိလားကိုယ့်ကိုမုန်းနေကိုယ့်ရဲ့ရန်သူတွေသဘောကျသွားပြီမဲ့အချက်9ချက်ကိုဒေါသကဖြစ်အောင်လုပ်တယ်တဲ့က
ကိုကတော့ဒီရန်သူတွေကိုယ်ကိုမုန်းတဲ့လူတွေကိုသဘောကျတော့အောင်ဖယ်လို့ချင်ပါတော့။ဒါပေမဲ့ဒေါသဖြစ်လာရင်ရန်သူတွေကြိုက်မယ်။ကိုယ်ကိုမုန်းတဲ့လူတွေသဘောကျတော့မယ်အချက်ခုနှစ်ချက်ကိုယ်တန်တန်မှာကိုဖြစ်သွားတာတဲ့။အဲ့ဒါကိုအရင်လို့အဲ့ဒီကိုရိုနာသုတ်တံကိုညောင်လေးပြန်တော်အဆောဘုရားကြီးကလင်္ကာလေးစီထားတယ်။အဲ့ဒီလင်္ကာလေးကိုပြီးရင်အလွတ်ဆိုပြရမယ်။ဒီကဦးဇင်ကရှေ့ကနေပြီးတော့ဆိုရင်းနဲ့ဟောသွားမယ်နော်။လောကစီထားတဲ့ဆံဘုကလေးကဘလို့အလွတ်ဆိုရမယ်ဆိုတော့စာရွက်တွေပြင်ရမှာလည်းဖြစ်တယ်ဆိုရည်ရည်ထာတာလေးကိုနာယူကြည့်မယ်နော်အယုတ်ဆိုးစီတွေ့စီဆင်းရင်ကိုချိုးနေ၍ပြက်ကွက်စည်းစိမ်ချွေရမင်းလည်းမိတ်ဆက်ပြက်လက်အပေဖြစ်ခုနှစ်ရန်လိုချင်အယုတ်ဆိုးစီနံပါတ်၁ဒေါသရဲ့အဖြစ်ကဒေါသဖြစ်လာပြီဆိုရင်ဒေါသကိုလက်ခံလိုက်တဲ့တတ်တော်ဟာဒီသူ့ရဲ့ရုပ်ရည်ဟာတောက်လျှောက်ကိုပဲပျက်စီးသွားတယ်ပင်ကောကကြည့်ရရှိရရှိတဲ့ရုပ်ရည်ရှိတဲ့ပုံကိုပဲဖြစ်တော်လည်းပဲဒေါသဖြစ်နေတဲ့အခိုက်အတန့်မှာတော့ကြည့်ချင်းစရာမြင်ချင်းစရာမကောင်းတာတော့ဒေးကြတယ်ဟုတ်လားပုံကတော်တော်ကိုပြက်သွားတာအဲ့ဒါအဲ့ဒီလိုရုပ်ပြက်သွားတာကြီးရုပ်ချင်းအင်ကဟောသူများကြည့်မကောင်းရှိမကောင်းဖြစ်တာကြီးကိုဒါကမှမဟုတ်ဥစဉ်တို့သဘောကျမယ်မဟုတ်ပါဘူးဒါပေမဲ့ဒေါသကတော့ကိုယ်သဘောကျကြမကျကြသူကတော့ကိုယ်ကိုရုပ်ကိုဖြစ်စီပြင်ပါမယ်တကယ်လို့များကိုယ့်ရဲ့ရန်တွေကိုယ့်ကိုမုန်းတဲ့လူတွေကဟုတ်ပြီလို့တော့ဒေါသကြောင့်ရုပ်ရည်တွေပျက်စီးနေပြီရုပ်ပျက်ခြင်းပြဖြစ်နေပြီဆိုတာကိုသူတို့ကသိမယ်မြင်မယ်ဆိုရင်ဘာလို့တော့သဘောကျမှာဘို့သူကကိုယ်မုန်းနေတာကိုဟုတ်လားအဲ့ဒါကိုကတော့မုန်းတဲ့လူတွေကိုသဘောကျနေခြင်းနဲ့စိတ်ပဲရှိပါမလို့ဒါပေမဲ့ဒေါသကမုန်းတဲ့လူတွေသဘောကျအောင်ရန်သူတွေကြိုက်တော့အောင်လုပ်လိုက်တယ်တဲ့အဲ့ဒါကဒေါသရဲ့အပြစ်နံပါတ်1အပြစ်နော်အယုတ်ဆိုးလေးတဲ့ဒီနေရာမှာပိဿဘောင်တော်တို့ချက်ခင်ပြီးတော့စဉ်းစားနော်ဒေါသတိဖြစ်နေတဲ့အခိုက်အတန့်မှာတင်မဲ့ရုပ်ရည်ကိုပျက်စီးစေတယ်။ဒါရင်မကဘဝတန်တဲ့အဆက်ဆက်မှာလည်းရုပ်ရည်ကိုပျက်စီးစေတယ်။ကိုယ်အရင်တို့ပိဋကမောင်သူတော်ကတော့အလုံးသိပါတယ်ဒီကလေးဘဝတော့တော့ရမယ်ထင်ပါတယ်။ ශූ လကမ္မဝိပင်ကတုံတာဆိုတာရှိတယ်။ကြားဘူးလေမလား။သူ့ဘဝလူငယ်ကမျက်စွာပြန်ကိုမေးရလေ။လောကမှာလူတွေဟာတဲ့လူချင်းတူပါလဲနဲ့တချို့အသက်ရှိတယ်တချို့အသက်တူတယ်။တချို့ယောဂများတယ်တချို့ယောဂနေတယ်။တချို့ကျမကြီးကောင်းတယ်တချို့ကျမကြီးမကောင်းတချို့ယုံလာတယ်တချို့ယုံမလာဘူးချို့အချမ်းချမ်းပေါ်တယ်ချို့အချမ်းချမ်းမရှိဘူးချို့ပစ္စည်းပေါ်တယ်ချို့ပစ္စည်းမရှိဘူးတချို့အမျိုးမြတ်တယ်တချို့မမြတ်ဘူးတချို့ပညာတတ်တယ်တချို့အသိပညာသိမ့်မရှိဘူးအဲ့ဒါလိုလူချင်းတူပါတယ်နဲ့ဘာကြောင့်ကိုယ်ပြားချမ်းသာနေလဲလို့မေးထားတာတခုရှိတယ်ပြည်သူဒီကြောင့်ကြားရတယ်မဟုတ်လားကြားရတယ်လေဟိုသူ့ဘေးကတော်ရရပုံနာကြီးဘုရားကိုသိမကြည်ညိုဘူးနောက်တော့ရှင်ရုံမှာလည်းစိတ်ကြေကြောင်သူ့သားရဲ့အိမ်မှာလည်းသူခွေးဖြစ်တယ်။အဲ့ဒါမြတ်စွာဘုရားဆုံးခံကြွလာတော့ဟောင်းတယ်။ဟောင်းတော့မြတ်စွာဘုရားကတော်ရရန်တင်ဟာလူဘဝတွင်မှာလည်းငါ့ကိုဂေါရမနဲ့ရင်းရင်တီးတီးပြောဆိုသုံးလုံးခဲ့တယ်။ခုခွေးဖြစ်တော့လည်းဟောင်းမြန်ပြီးသင်ကြခင်နေရောက်လိမ့်မယ်လို့မြတ်စွာဘုရားပြောတာကိုသူ့ဘလူတွေကတစင်ကြတော့စိတ်တူတာတော့သူ့ဖေကိုခွေးဖြစ်တယ်ပြောတော့အဲ့ဒါနဲ့မြတ်စွာဘုရားကိုမှုတာပါရနဲ့ဆွဆွဲမယ်ဆိုပြီးတော့အကြောင်းတော်ကိုသွားတာ။ဘယ်တဲ့တွေ့တာပြောရကောင်းလားပေါ့။အဲ့ဒီမှာမြတ်စွာဘုရားအသင်မယုံလို့ရှိရင်အဲ့ဒီခွေးလေးကိုနုဂနာစွာအဝကျွေးပြီးတော့နုဂနာထင်းနဲ့အဝကျွေးပြီးတော့ခွေးလေးအချင်းမောင်ဝဖြစ်နေတဲ့အချိန်မှာအဲ့ဒီခွေးလေးရဲ့ကြောကုန်းကိုပုတ်ပြီးတော့အဲ့ဒီခွေးလေးကိုအဖေလို့ခေါ်ပါတဲ့ပြီးရင်လူဘဝတုန်းကအဖေမြုပ်ထားခဲ့တဲ့ပစ္စည်းဥစ္စာ၅မျိုးရှိတယ်အဲ့ဒါဘယ်နှမမြုပ်ထားတယ်လဲပြပါလို့ပြောအဲ့ဒီခွေးလေးကဥပြီးတော့အဲ့ဒီမြုပ်ထားတဲ့နေရာကိုလက်ပြလိမ့်မယ်လို့မြတ်စွာဘုရားတိတိကျကျပြောတာအဲ့တော့ဒီမှန်တန်သွားတယ်မဟုတ်ရင်ခိုင်နိုင်မှမှဟုတ်တော်ရတယ်ဆွဆွဲမယ်ဆိုပြီးတော့အဲ့ဒါအိမ်ရောက်တော့ခိုင်းတဲ့အတန်လုပ်တယ်ပြောတဲ့အတန်အကုန်ပြန်ရတယ်ပြည့်စည်တယ်အဲ့ဒီတော့မှယဟန်ဂေါရမဟာဘဝတစ်ပါးဖြင့်ဖုံးလွှမ်းထားတာကိုတော့သိနိုင်တယ်မြင်နိုင်တယ်ဆိုပြီးတော့မြတ်စွာဘုရားကိုကြည်ညိုပြီးတော့ဒုတိယတစ်ခေါက်ရောက်လာတာအဲ့ဒီရောက်လာတဲ့အခေါက်ကျတော့အခုပြောခဲ့တဲ့ပြဿနာ14ချက်ခုနှစ်တွဲကိုသူယူလာတာလူတွေဟာလူချင်းတူပါလိမ့်ကင်းတယ်ဒါနဲ့ကြောင့်အဲ့လိုကိုပြားချမ်းသာနေရတယ်လေအဲ့ဒီမှာမြတ်စွာဘုရားကရုပ်လှခြင်းနဲ့မလှခြင်းရဲ့အကြောင်းကိုဗာဟောထားတော့ဒေါသနဲ့မေတ္တာကိုဟောထားတာဒေါသအာရှိတဲ့ပုဂ္ဂိုလ်ဖြစ်နေတာဘဝရုပ်ချိုးတယ်မေတ္တာအာရှိတဲ့ပုဂ္ဂိုလ်ဖြစ်နေတာဘဝရုပ်လှနေဟုတ်လားဒါကြောင့်ဘိသဗ္ဗံတရားတို့ဒေါသရဲ့အဖြစ်ဒီနံပါတ်1ရုပ်ချိုးမယ်တဲ့အယုတ်ဆိုးစေတွေ့စေဆင်းရဲကိုချိုးနေ၍ဟောနံပါတ်2ကတွေ့စေဆင်းရဲဒေါသဖြစ်လာရင်ဆင်းရဲတော့လားသွားနေတယ်မချမ်းသာဘူးရဲနေတယ်မချမ်းသာဘူးအိမ်ဒီထိုင်းဒီဘာလုပ်နေလို့မှမချမ်းသာဘူးနော် สาระก็ดุขขังสิ้นเยยะตะเยยะไอ้เสยหาอีกูก็တော့မကျင်တဲ့စိတ်တွေနဲ့မုံတဲ့စိတ်တွေနဲ့ကိုယ်မှာဆင်းရဲနေတာကိုယ်ငုံတဲ့လူကိုယ်မကျင်တဲ့လူကအိပ်ရတယ်မှာစိတ်ကြကြအိပ်ချုံအောင်အိပ်ပြောင်းနေမှာဟုတ်လားဒေါသကတော့ကိုယ်ကဘာလို့နေတော့နှိမ့်ဆက်နေတာဒါကြောင့်ဦးဇင်းတို့ကျမ်းစာနေထဲမှာဒေါသဒီအနာရောဂါနဲ့တူနေတယ်အနာရောဂါပြင်းစွာနှိမ့်ဆက်နေပြီဆိုရင် ဘလောက်ချမ်းသာတဲ့တတိယဖြစ်ဖြစ်ဘလောက်တက်တဲ့ပညာတတိယဖြစ်ဖြစ်ဘလောက်အာနာရှိတဲ့ပုဂ္ဂိုလ်ပဲဖြစ်ဖြစ်အဲ့ဒီအချိန်မှာတော့သူဟာဒုက္ခနဲ့ဖြစ်နေတာ။ရုပ်ဝေဒနာကသူ့ကိုနှိမ့်ဆက်နေတာ။ဟုတ်ဘူးလား။အေးအဲ့လိုပဲဒေါသဖြစ်နေတဲ့အချိန်မှာတော့ဘာလူပဲဖြစ်ဖြစ်ဘယ်လိုလူပဲဖြစ်ဖြစ်အဲ့ဒီအချိန်မှာဘာဖြစ်နေတော့ဆင်းရဲနေတယ်။ကိုယ်မှာဒေါသ ချိုးနေ၍ဟောနံပါတ်3အပြည့်ကကိုချိုးနေတတ်တယ်ဒါကမှမဟုတ်ရှင်တို့အစဉ်ပြေတာလေးအကြီးကြီးဖြစ်ရင်ဟဲကိုချိုးကြီးတော့နေပါပြီလို့ပြောကြတာမရှိဘူးလားအဲ့ဒါဒေါသဖြစ်ရင်တော့ကိုချိုးကြီးကတော့နေမှာပဲအဲ့ဒါဦးဇင်းတို့မင်းကုန်းစော်ကြီးကလင်္ကာလေးလှလှပပစီထားတာရှိတယ်။ပြညာကိစ္စအဝဝ၌ကောဋ္ဌလွှမ်းမှုအမျက်ဆိုးကြောင့်ကျိုးရှိကိုပင်ကျိုးမဲ့တင်လျက်ကျိုးပင်ရှိလမရှိမှတ်၍ချွတ်ချော်ပညာကျိုးမများသည်။လုံငန်းကိုင်ငန်းကိစ္စအဝဝမှာတကယ်လို့များဒေါသလွှမ်းမိုးလာပြီဆိုလို့ရှိရင်ねအကျိုးရှိတာကိုအကျိုးမရှိဘူးလို့ထင်တတ်တယ်။အကျိုးမရှိတာကိုအကျိုးရှိတယ်လို့ထင်တတ်တယ်။အဲ့လိုဉာဏ်ကြီးလေးမှောက်မှပြီးတော့လုံမိလို့ရလို့ပြောမိပြောရတယ်ပြောပြီးတော့အကျိုးကြီးကောင်းကောင်းနေတတ်တယ်။ကို့မှာဒေါသကြောင့်အကျိုးတွေနေနေအကျိုးမဲ့တွေဖြစ်ပြီဆိုတာကိုများမုန်းတဲ့လူတွေကသိနေမြင်မယ်ဆိုရင်ဝမ်းသာကြမှာပဲတဲ့အဲ့ဒါတတိယဒေါသရဲ့အပြစ်အယုံဆိုးစေတွေ့စေဆင်းရဲကိုကျိုးနေပြီးပြက်ကွဲစီစဉ်ဟောဒေါသအားကြီးလာလို့ရှိရင်စီရင်ဥစ္စာတွေအလုံးနဲ့အရင်နဲ့ပျက်စီးဆုံးရှုံးသွားတတ်တယ်။ဒေါသအလျောက်ကြောမိမာလာတွေပြုမိမာလာတွေတချို့ယုံကံကနာတွေရောက်ထောင်းနေချုပ်တွေကြဟုတ်လား။အဲ့ဒါလို့စီရင်ပြည့်ုံနေမကဘူးဘဝမှာပြတ်သွားတာတွေတောင်တချို့ရှိတယ်။အဲ့ဒါလို့ကို့မှာဒေါသကြောင့်စီရင်ဥစ္စာတွေဆုံးရှုံးပျက်စီးရတယ်ဆိုတာကိုများမုန်းတဲ့လူတွေကသိမယ်ဆိုရင်ဝမ်းသာကြမယ်တဲ့။နံပါတ်၄အပြည့်ပေါ့နော်။အယုံဆိုးစေတွေ့စေဆင်းရဲကိုချိုးနေ၍ရကွက်စီစိန်ချွေရန်မိန်လျက်ဟောချွေရန်မိန်လျက်ဆိုတာမပြောတာလို့ဆိုတော့ချွေရန်ဆိုတာယတဆိုတဲ့ပါဠိစကားကိုအနဲ့မြန်မာပြန်ထားတာပေါ့ယတဆိုတာအချွေရန်အကျော်စောဂုံတရင်နာမည်လို့ပြောလို့ရနော်ဆိုလိုတာကဒေါသအားကြီးတဲ့ပုဂ္ဂိုလ်များဂုံတရင်တွေလွယ်လွယ်လေးဆုံရှုံပျက်စီးသွားတတ်တယ်ဒီခါကြတဲ့အရှက်ရတဲ့တည်းလို့ပြောတာနော်အချွေရအကျော်စောဒီနာမည်ကောင်းတွေပျက်စီးသွားတဲ့ဒီကုံတို့နာမည်ကောင်းလို့ဆိုတာဒကာတော်တို့အရှင်တို့လောကမှာရဖို့ဆိုတာတည်ပြီးတော့လွယ်တဲ့ကိစ္စတော့မဟုတ်ခရခဲစီစူးစမ်းမှဒီကုံကလေးတစ်ခုနာမည်ကောင်းလေးတစ်ခုဆိုတာရတာအဲ့ဒါလို့ခဲခဲရင်စူးစမ်းအထုတ်ထားရတဲ့ဒီကုံသတင်းလေးတွေဟာဒေါသတစ်ချက်ထွက်လိုက်တာနဲ့ဘုံငနဲ့ပြုတ်ချသွားနိုင်တယ်နော်ဒါကြောင့်ပြိတ္တပေါင်းကြတော်ကောင်းလို့ကိုယ်မှာဒေါသတရားတွေကြောင့်အဲ့လိုအရှက်တကွဲတွေဖြစ်ပြီးဂုံတွေပြည့်ရပြီးတိတ်ခါတွေကြာရပြီးဆိုတာကိုများမုန်းတဲ့လူတွေကသိရမယ်မြင်ရမယ်ဆိုရင်ဝမ်းသာကြမှာပဲတဲ့ဒေါသဖြစ်ရင်ဂုံပြည့်တတ်တယ်တိတ်ခါကြာတတ်တယ်ဒါပြောတာနော်အယုံဆိုးစီတွေ့စီဆင်းရဲကိုချိုးနေ၍ပြက်ကွဲစီစဉ်ချွေရန်မိန်လျက်မိတ်ဆက်ပြက်လက်အပေဖြစ်ခொနည်းရန်တို့ချက်နော်မိတ်ဆက်ပြက်လက်တဲ့နံပါတ်6အပြည့်ကမိတ်ဆက်ပြက်လက်ဆိုတာကမိတ်ဆွေတွေကကိုယ့်ကိုခွာသွားတတ်တယ်လို့ပြောတာကိုကဖြစ်ကနေရှိစိတ်တို့ဖြစ်ကနေရှိစိတ်တို့တိခဏစိတ်ကမရှိနော်အဲ့လိုဆိုလို့ရှိရင်ကြာရင်ကိုယ့်မိတ်ဆွေတွေကကိုယ့်ကိုစိတ်ပြက်ပြီးတော့ခွာသွားလိမ့်မယ်ကို့မှာလာနေအထီးကျန်ခံစားချက်နဲ့ချောက်ချောက်ကက်ကက်နေရလိမ့်မယ်လို့ပြောတာတော့ဒေါသအကြီးတဲ့ပုံကိုယ်ကြီးမိတ်ကောင်းဆွေကောင်းမရှိနိုင်ဘူးရှိရင်လည်းကြာကြာမတည်တတ်ဘူးသူရဲ့ဒေါသတံကိုမခံနိုင်တာနဲ့ကိုပဲမိတ်ဆွေတွေကတဖြည်းဖြည်းနဲ့ခွာသွားမှာဟုတ်တာမို့ဒေါသဖြစ်တဲ့ပုဂ္ဂိုလ်ကဒေါသအားကြီးတဲ့ပုဂ္ဂိုလ်ကပြောရင်လည်းမာမာခက်တာတစ်ခုကဒေါသကြီးတဲ့ပုဂ္ဂိုလ်ကကိုယ်ကသာဒေါသကြီးပြီးတော့ခက်ခက်ထန်ထန်နေသူများကိုပြေးနေတာသူတို့ကကြတော့အလွန်နူးညံ့လာမှရာကျင်လာဟုတ်သိလားသိလားခိုင်းမိုင်းများဟုတ်လားအေးဒါကြောင့်ဒေါသအားကြီးလို့ရှိရင်မိတ်ဆွေတွေပျက်စီးတတ်တယ် ဒါကြောင့်ဦးဇင်းတို့နေတိမှာလည်းစကားတစ်ခုမှတ်သားဖို့တန်းရှိတယ်မေတ္တာတရားကတော့လနဲ့တူတယ်တဲ့မတာလေတာတာလေတာအေးချမ်းလုံးလို့ပေါ့ဟုတ်လားဒေါသတရားကတော့နေကြီးနဲ့တူလေပူလုံးလောင်လုံးလို့မကြည့်ခြင်းဘူးမမြင်ခြင်းဘူးမကြည့်နိုင်ဘူးမမြင်နိုင်ဘူးပေါ့ဒါကြောင့်မိမိတို့တန်တာမှာဒေါသအားကြီးမယ်ဆိုလို့ရှိရင်မိကောင်းဆွေကောင်းတွေခွာသွားတဲ့တည်းဟုတ်ရလားအေးလူဆိုတာအတ္တနဲ့မာနနဲ့နေတာကိုကအမြဲတမ်းမမသာသာကြီးနေအဲ့လိုနေမယ်ဆိုရင်တစ်ဖက်လူကကြာရင်မရတော့ဘူးပေါ့ဟုတ်ရလားဒါကြောင့်ပိသတ်ပေါင်းတော်ကောင်းတို့ဒေါသအားကြီးလို့ကို့မှာမိတ်ဆွေကောင်းတွေကင်းကွာပြီးတော့အထူးရန်ဖြစ်တာကိုများမုန်းတဲ့လူတွေကသိရမယ်မြင်ရမယ်ဆိုရင်ဝမ်းသာကြမှာပဲတဲ့ဒေါသကိုစိတ်နာအောင်မြန်တောင်ဟောနေသလားလို့ဥစဉ်ကတော့ခံစားမိတယ်အဲ့ဒီဒေသနာကိုလေ့လာကြည့်တော့သိလားသစ္စာဘုရားဟောတာနော်အေးအယုံဆိုးစေးတွေ့စေခြင်းရဲ့ကိုကျော်နေရပြက်ကွက်စည်းစိမ်ချွေရမင်းလည်းမိတ်ဆက်ပြက်လက်အပေဖြစ်ခုနှစ်ရန်သူကြိုက်ဟောမိတ်ဆက်ပြက်လက်နော်မိတ်ဆက်ပြက်လက်ပြောပြီးတော့နော်အပေဖြစ်ဒေါသအားကြီးတဲ့ပုဂ္ဂိုလ်တွေတည်ဆုံးပြီးတဲ့နောက်မှာအပေလေးပါးကိုရောက်တတ်တယ်ဟုတ်တာပေါ့ပူလောင်မှုအားကြီးတဲ့စိတ်နဲ့တည်ရင်ပူလောင်တဲ့ဘဝကိုရောက်မှာပေါ့နော်ဆာလောင်မှုသိနေတဲ့စိတ်နဲ့တည်ရင်တော့ဆာလောင်မှုသိနေရတဲ့ဘဝမျိုးကိုရောက်မှာပေါ့တူဝီမိုင်မဲတဲ့စိတ်နဲ့တည်ရင်တော့တူဝီမိုင်မဲရတဲ့ဘဝတွေကိုရောက်သွားမှာပေါ့ဘဝဆိုတာစိတ်နဲ့တန်တယ်လို့ဖြစ်တာလို့ကြားရတယ်မဟုတ်လားဟိုဦးရှင်တို့မေဇိမနိကေမှာဝိတ္တသုတ်တံဆိုတာရှိတယ်အင်မတန်ညှင့်နွားနေတဲ့ကြီးတွေနဲ့ပေးချမ်းနေတဲ့အဝိဟောင်းပေါ့ပေါ့ပကြီးစရာသူကြိုက်တဲ့ဆေးရောင်ရှည်လို့မရနိုင်ဘူးလေ။နော်အိုကြီးကကြီးကြီးညိုရင်းနဲ့ပေးချမ်းနေတယ်။အဝါရောင်ချည်လို့လည်းပဲအဝါရောင်ထွက်မှာမဟုတ်။အနီရောင်ချည်လို့လည်းအနီရောင်ထွက်မှာမဟုတ်။အောက်ကအရောင်နေနဲ့ရောပြီးတော့ဘာရောင်တွေထွက်လာမှန်းတော့ပြောလို့မဖြစ်ဘူး။ကြိုက်တဲ့အရောင်မထွက်။အဲ့လိုပဲညင်နွမ်းတဲ့စိတ်နဲ့ညင်မြတ်တဲ့ဘဝဖြူရှင်တဲ့ဘဝကိုမရနိုင်ဘူးလေ။နော်။ပင်ကိုယ်ကဖြူရှင်တဲ့တန့်ရှင်းတဲ့နော်အဝတ်ရှင်လေးပေါ်မှာပကြီးစရာသူကြိုက်တဲ့စီအောင်ခြေလို့ရတယ်။အဲ့လိုပဲဖြူရှင်တဲ့စိတ်ကောင်းမြတ်တဲ့စိတ်နဲ့ဖြူရှင်သောဘဝကောင်းမြတ်သောဘဝကိုရနိုင်တယ်လို့မြတ်စွာဘုရားဟောတာ။ဒါကြောင့်ပိသတ်ကောင်းသူတော်ကောင်းတို့ဒေါသဟာပူလောင်သောစိတ်ဖြစ်တဲ့အတွက်ကြောင့်ညှဉ်းနှံသောစိတ်ဖြစ်တဲ့အတွက်ကြောင့်ပူလောင်သောညှဉ်းနှံသောဘဝတွေကိုကြိုပေးတတ်တယ်။ဒီနေရာမှာဒီရှင်တို့နည်းနည်းလေးလေးလေးနက်နက်စဉ်းစားကြည့်ပါဒီကနေ့အချိန်ဒီကနေ့မှာစိတ်ကောင်းနှလုံးကောင်းကြည်ကြည်လင်လင်ဖြစ်ဖို့ဆိုတာအလုံးမလွယ်ကူတဲ့ကိစ္စပါဒီလားဘာဖြစ်လို့လဲဆိုတော့လောလောဆယ်ဖြစ်ဆုံးပါအချိန်လေးအရရက်ကိုဘလောက်ဖက်မျက်နှုတ်မျက်နှုတ်ခွဲရတော့မယ်ပစ္စည်းတွေအကုန်ခွဲရမယ်ခြေရခင်ရတဲ့လူတွေအကုန်ခွဲရမယ်တစ်သလုံးတငါငါလုခဲ့တဲ့အရာကိုရှင်းရတော့မယ်ပြီးရင်ဘာမှမသေးချာတော့မရေရာတော့အနာဂတ်ကိုရင်ဆိုင်ရတော့မယ်အဲ့ဒီအခြေအနေကြီးဟာစိတ်တိုင်းကျဖြစ်တဲ့အခြေအနေကြီးကတော့မဟုတ်တာပြေးရမယ်။တုံယုံတန်ယုံညာတုံယုံတန်ယုံအတိနဲ့အဲ့ဒီအခြေအနေမျိုးမှာကြည်လင်တဲ့စိတ်ထားလို့ဆိုတာမလွယ်ဘူးလို့အရင်ထင်တယ်။တုံစင်းကဘာကိုစူးစမ်းပြီးတော့ဘာအကြောင်းကိုပြောရင်လို့ဒီဟာကိုစူးစမ်းပြောနေတာလို့ဆိုတော့ခုလောလောဆယ်ဒီကရမတို့ဥစဉ်တို့မသေးခင်မှာစိတ်တူတဲ့ကိစ္စမကြည်မနှက်ဖြစ်တဲ့ကိစ္စဒေါသဖြစ်တဲ့ကိစ္စတည်ခြင်းတရားနဲ့နှိုင်းရှင်ကြည့်ပါဘာမှမပြောပါတော့ပါဘူး။ဟုတ်တယ်မဟုတ်လားတည်ခြင်းတရားတော့ခက်ခဲတယ်လို့ပြောလို့ရမလားတည်ခြင်းတရားတော့တကယ်ရင်ဆိုင်ရခက်တယ်လို့ပြောလို့မရဘူးနော်တည်ခြင်းတရားနဲ့နှိုင်းစာရင်အခုစိတ်တူနေတဲ့ကိစ္စနေရာဘာမှပြောပါလောက်တဲ့ကိစ္စဟုတ်လားအဲ့ဒါတော့ဥစဉ်တို့ဘာမှမပြောပါလောက်တဲ့ကိစ္စနဲ့တောင်စိတ်တူတယ်ဆိုရင်တော့ပြောပါလောက်တဲ့ကိစ္စကြီးနဲ့တွေ့ရင်တော့တရားတော့တူကြတော့မှာပဲနော်လုံးလုံးတဲ့သေးသေးလေးတွေကိုတောင်စိတ်တိုင်းမကျဖြစ်ဖြစ်ပြီးတော့ဖြည့်ရှင်းတယ်ဆိုရင်အကြီးကြီးနဲ့တွေ့ရင်သူဟာတေချာဖို့စိတ်တိုင်းမကျဖြစ်ပြီးတော့ဖြည့်ရှင်းတော့မှာပဲဒါကဥစဉ်စဉ်းစားမိတာလေးကိုပြောတာပါဟုတ်လားဒါကြောင့်ငါသည်ဘာမဟုတ်တဲ့ကိစ္စလေးတွေနဲ့တောင်စိတ်တူစိတ်တူနေရင်ဆိုရင်အကြီးကြီးကိစ္စနဲ့တွေ့ရင်တေချာဖို့မှစိတ်တူပြီးတော့မကောင်းတဲ့နေရာကိုရောက်လိမ့်မယ်ဆိုတာကိုနားလည်ပြီးတော့ဒီစိတ်တူတဲ့အလေးချင်းကြီးရဲ့နေရာမှာစိတ်ရှည်တဲ့အလေးချင်းကိုအစားထိုးမလိုဘူးလားဟုတ်တယ်တိမခံတတ်တဲ့အလေးချင်းဇိုးကြီးရဲ့နေရာမှာတိခံတတ်တဲ့အလေးချင်းကိုအစားထိုးမှုမလို့လားဒေါသကိုခက်တာကဒကာမတို့အရှင်တို့တွေကစိတ်တူတတ်တဲ့အလေးချင်းကြီးပဲအတင်းပြုစုပြောထောင်နေတယ်လို့ထင်တယ်ဟုတ်လားအရှင်တို့လည်းဒီတိုင်းပါပဲနော်တိမခံတဲ့အလေးချင်းကြီးကတော့အတော်ဆွဲတယ်မြဲတယ်စိတ်တူတဲ့အလေးချင်းကြီးကလည်းအတော်ကိုဆွဲတယ်မြဲတယ်လို့ဆိုရမယ်တရက်ကိုဘယ်နှခါလောက်စိတ်တူတော့ဟင်ဒကာမကြီးတွေတရက်ကိုဘယ်နှခါလောက်စိတ်တူတော့အဲ့လိုဆိုရင်တစ်လဆိုရင်ဘယ်လောက်ရှိသလဲ အနည်းဆိုရင်ဘယ်လောက်ရှိမလဲအခုအသက်40 50ဆိုရင်ဘယ်လောက်များရှိမလဲအဲ့ဒါစိတ်တူတဲ့အလေးချင်းကြီးကိုကိုကအမြဲတမ်းလက်ကျင်ထားတော့အဲ့ဒီကိစ္စကြီးမှာတော်တော်ကိုကျွမ်းကျင်နေပြီစိတ်တူတဲ့ကိစ္စကိုတော်တော်ကိုကျွမ်းကျင်နေပြီဘယ်လောက်ထိကျွမ်းကျင်တုံးဆိုလို့ရှိရင်မာစိတ်တူလိုက်ပြီပါလားလို့မတိရလောက်အောင်တော့မြန်မြန်ဆန်ဆန်ဖြစ်သွားတယ်ခလုတ်နှိရတာလည်းတော့လွယ်မယ်လို့ထင်သိတာအကုန်လုံးအရင်ကကျင်ပြီးသားရှင်ပြီးသားဟုတ်လားအဲ့တော့ဒါကမှတော့ဥရှင်တို့အဲ့ဒီစိတ်တူတဲ့အလေးချင်းညမှာဘာထည့်ရမလဲစိတ်ရှိတဲ့အလေးချင်းနော်သိခံတဲ့အလေးချင်းမွေးရမယ်ထပါတော့ဘယ်လိုရောက်ကုန်ပြီတရားကအဲ့ဒီစိတ်တူတဲ့အလေးချင်းမျိုးကလားလေ့ကျင့်နေမယ်ဆိုရင်တော့သိပြီးရင်မကောင်းတဲ့နေရာရောက်တတ်တယ်လို့ဒါကိုပြောရင်တာဒါကြောင့်မြတ်စွာဘုရားကမုန်းတဲ့လူတွေကများတကယ်လို့ဟာဒီလိုသိပြီးတော့အပင်ငယ်ရောက်နေတယ်ဆိုတာများသိနိုင်မြင်တယ်လို့သိခဲ့မြင်ခဲ့မယ်ဆိုရင်သူတို့ကတော့ဝမ်းသာနေကြအောင်ပါပဲကိုကတော့ဘယ်ဝမ်းသာနေချင်မှာလဲဒါပေမဲ့သူတို့ဝမ်းသာအောင်ဒီကလှုပ်လိုက်အေးဒေါသကလှုပ်တာဒေါသကလှုပ်တာကိုကလှုပ်တာမဟုတ်ဘူးနော်ဒေါသကလှုပ်တာဟုတ်လားအေးဒေါသရဲ့အဖြစ်ဘယ်နှမျိုးတော့ခုနှစ်မျိုးပါအယုံဆိုးစေတွေ့စေစင်ရဲ့ကိုကျိုးနေရင်ပြက်ကွက်စီစဉ်ချွေရမင်းလေးရမိတ်ဆက်ပြတဲ့အပေဖြစ်ခုနှစ်ရန်တို့ကြိုက်အလုံးရတော့ရပြီထင်ပါတယ်ဟုတ်လားအေးအဲ့လိုဆိုးတဲ့အပြစ်တွေရှိတဲ့လူကြောင့်ဒီဒေါသကိုမြတ်စွာဘုရားကအကျိုးမဲ့ပျက်စီးခြင်းဖြင့်ဖြတ်စည်းနိုင်တဲ့အစွမ်းရှိတဲ့မိပါတဲ့ပူလောင်စေတဲ့တဲ့လူကြောင့်မိပါဒီမိကိုမြင်တတ်ခြင်းနဲ့ဆိုရင်ဘယ်ရည်ကိုစူးစမ်းပြီးတော့တရားဓမ္မတို့အရှင်တို့ဟိုတိုးပွားအောင်လုပ်ကြရမှာဆိုမေတ္တာဟုတ်ရလားဒီဒီနေရာမှာမေတ္တာဆိုတာဘာကိုပြောတာလဲမေတ္တာဆိုတာကိုချစ်ချင်းလို့ဘာသာပြန်ကြတယ်ဟိုမပြည့်စုံဘူးမလုံလောက်ဘူးလိုရင်းမရောက်ဘူးလို့ထင်တယ်ဟုတ်တော့ချစ်ချင်းကအမျိုးမျိုးရှိတာကိုမေတ္တာဆိုတာဥစဉ်တော့အကြမ်းမြင်လွယ်လွယ်နားလည်ခြင်းနဲ့ဆိုရင်သူများကိုကောင်းစေခြင်းတာမေတ္တာတိကသူများကိုချမ်းသာစေခြင်းတာမေတ္တာအဲ့လိုမေတ္တာဖြစ်အောင်ကြိုးစားတဲ့နေရာမှာကိုယ်နဲ့နှိုင်းစာကြည့်ရမယ်တဲ့ဒါမျိုးဆိုပြရတာကအကုန်သင်တာပါပဲမေတ္တာဆိုတဲ့မြင့်မြတ်တဲ့စိတ်ကလေးဖြစ်အောင်ဘာလို့ရမလဲကိုယ်နဲ့နှိုင်းစာရမယ်မလို့နှိုင်းစာရမလို့ဩငါဒီပေးရန်ပြင်းခြင်းလေငါတိကျမရေးကောင်းခြင်းနဲ့ငါတိမလုံးစိတ်ဝင်ငြင်းချင်းနဲ့အဲ့ဒါလိုပဲတခြားသောတ္တဝါတွေကလည်းဘေးရန်ကင်းငြိမ်းကြလိမ့်မယ်ကျမရေးကောင်းခြင်းကြလိမ့်မယ်နှလုံးစိတ်ဝင်ငြင်းချင်းကြလိမ့်မယ်လို့ကိုယ်နဲ့နှိုင်းစာရမယ်တရားမလို့ဥရှင်တို့ဘေးရန်ကင်းငြိမ်းတဲ့စိတ်အပြင်းထန်ရှိတယ်ဘယ်အချိန်မှထင်ရှားတော့ဘေးရန်ကင်းငြိမ်းရောက်လီမလားဆိုတော့အကံတရားဝင်ရတဲ့အချိန်မှထင်ရှားတယ်ကျမကြီးကောင်းခြင်းနဲ့စိတ်အပြင်းထန်ရှိတယ်ဘယ်အချိန်မှထင်ရှားတော့ကျမကြီးမကောင်းတဲ့အချိန်မှထင်ရှားတယ်စိတ်ချမ်းသာခြင်းနဲ့စိတ်အပြင်းထန်ရှိတယ်ဘယ်အချိန်မှထင်ရှားတော့ချစ်ရှင်ရတဲ့အချိန်မှထင်ရှားတယ်ဒါကြောင့်ကိုယ်ဒီဘေးရန်ကင်းခြင်းနဲ့စိတ်ကျမကြီးကောင်းခြင်းနဲ့စိတ်နှလုံးစိတ်ဝင်ငြိမ်းချမ်းခြင်းနဲ့စိတ်ဒီတောင်းတချက်ရှိတယ်လို့အာလုံးသောတ attva တွေကဒါတွေကိုလိုချင်ကြတယ်ရချင်ကြတယ်ဆိုတာကိုကိုချင်းစာလို့မရဘူးလားရတယ်အဲ့လိုတတ္တဝါတွေလိုလားတောင်းတကြတယ်ကောင်းကျိုးနဲ့ချမ်းသာရသွားကြပါစေလို့စိတ်ထဲကကြည့်ပေးတယ်ဆိုရင်အဲ့ဒါဘာခေါ်မလို့မေတ္တာပို့တယ်လို့ခေါ်တယ်အဲ့တော့တတ္တဝါတွေရဲ့ပုံမှာအဲ့လိုကောင်းစေခြင်းနဲ့စိတ်ချမ်းသာခြင်းနဲ့စိတ်ဒီမေတ္တာစိတ်ကလေးတွေကိုတစိတ်ပြီးတစိတ်ကိုယ်တန်တာမှာထပ်ဖြစ်အောင်ကြိုးစားနေတယ်ဆိုရင်အဲ့ဒါမေတ္တာပို့တယ်မေတ္တာပွားတယ်လို့ခေါ်ပါတယ်တပိတ္တပေါင်းတောင်တော့အစကတည်းကကြိုးစားကြည့်မယ်ဆိုရင်နှုတ်ကတွတ်ညွတ်ပေါ့အလုံးစုံသတ္တဝါတွေဘေးရန်ကင်းကကိုရှင်တွေလက်ချမ်းမှချမ်းသာကြပါစေလို့စိတ်ပါလက်ပါစိတ်ညစ်ပြီးရရဟုတ်လားရွတ်ပါများလို့ရှိရင်အဲ့ဒီမေတ္တာကဟိုကိုမေတ္တာပို့တဲ့ပုဂ္ဂိုလ်မှာဘလို့အေးချမ်းသွားတယ်အေးချမ်းမသွားဘူးဆိုတာကဒုတိယအချက်လောလောဆယ်ကိုကသူ့ပေါ်မှာစိတ်ကောင်းစေနာကောင်းထားလိုက်တဲ့အတွက်ကြောင့်အဲ့ဒီစိတ်ကောင်းစေနာကောင်းကကိုယ်တန်တန်မှာပဲဖြစ်တာဖြစ်တဲ့အတွက်ကြောင့်ကိုဒီဝင်နေအကျုံအရင်အေးချမ်းရတယ်အရင်ချမ်းသာရတယ်ဒီလားဒါကြောင့်မေတ္တာပေါင်းတူတော်ကလည်းမေတ္တာလေသူတစ်ပါးကိုစောင့်ရှောက်ရင်းဖြင့်ကိုယ့်ကိုယ်ကိုစောင့်ရှောက်ပြီးသားဖြစ်တယ်ဆိုတာမြတ်မဝိဟာရတရားကိုပြောတာနော်အေးဒါကြောင့်မေတ္တာတရားကိုကျူးစားပြီးတော့ပွားများကြဖို့မလိုဘူးလားမလိုလေကျွမ်းကျင်လာပြီဆိုရင်တော့ပါဇက်ကမရွတ်ကျင်တယ်မရွတ်နဲ့ပေါ့စိတ်ထဲကပဲရွတ်ပြီးတော့အဲအာယုံပြုတ်ပြီးတော့တတ္တဝါတွေရဲ့ပုံမှာနော်ဘာမှမခွဲကြဘဲနဲ့အလုံးစုံတတ္တဝါတွေဟာရှင်ရဝေးကျင်တာချမ်းသာပြည့်စုံကျင်တာလေအဲ့ဒီနေရာမှာတူတယ်ဆိုတာကိုနားလည်ပြီးတော့တတ္တဝါတွေကိုကောင်းကျိုးချမ်းသာနဲ့ပြည့်စုံကျင်တဲ့စိတ်ကလေးတွေထက်ဖြစ်နေအောင်ဘယ်လိုရမလို့ကြိုးစားရမလဲအဲ့ဒီမေတ္တာတရားဒီပင်လေဒေါသတည်းဟူသောမီးကိုငြိမ့်တတ်တဲ့နေရာမှာအလွန်အစွမ်းတက်တယ်တဲ့နော်မေတ္တာဖြစ်နေတဲ့အချိန်မှသာလင်ဒေါသဟာငြိမ့်တာတော့မဟုတ် မေတ္တာအားကြီးရင်အဲ့ဒီမေတ္တာရဲ့အရှင်ကြောင့်မေတ္တာမပို့တဲ့အချိန်မှာလည်းပဲတော်ရုံတန်ရုံစိတ်တူကြတိစားလို့သူစိတ်မတူပဲထိနေတယ်တခါတည်းမှာဘဝမှာလေပြဿနာကတကယ်ပြဿနာဖြစ်နေတာလည်းရှိတယ်များသောအားဖြင့်တော့ကိုယ်စိတ်ထဲကဖြစ်နေတဲ့ပြဿနာတွေကများတယ်စိတ်တူတယ်ဆိုတဲ့နေရာမှာတကယ်စိတ်တူတရားတွေလည်းရှိတယ်ထားပါတော့ဒါကတော့ပုထုရှင်လောကပြောတာနော်အေးတို့တော့ကိုယ့်ကိုယ်တူခြင်းလို့တူ တချို့သောပြဿနာတွေကတချို့သောကိစ္စကိုပဲတချို့လူတွေကပြဿနာအကြီးကြီးလို့မြင်တယ်တချို့လူတွေကတိတိလေးလို့မြင်တယ်ပြဿနာကတော့ဒါပဲဒါပဲတိတိလေးလို့မြင်တဲ့လူကသက်သာတာပေါ့တချို့အလွန်တော်တဲ့ပုဂ္ဂိုလ်ရဲ့အဲ့ဒါပြဿနာကိုမဟုတ်ဘူးလို့မြင်တယ်ဂိုင်မကောင်းဘူးလားပြဿနာမဟုတ်ဘူးလို့မြင်တော့ရှင်းပြရကမလို့တော့ဟင်တချို့တရားတော်လောက်နဲ့တဏှိဘုံစိတ်တူနေတာရှိရင်တော့ဟုတ်တယ်မဟုတ်လားနောက်ဝိတရားနာလောက်နဲ့တဏှိဘုံစိတ်တူနေတာရှိတယ်တို့တို့ကတော့အဲ့ဒါပြဿနာကြီးအကြီးကြီးပေါ့တချို့တသိန်းနာလောက်နဲ့လည်းအေးစိစိနေနေတာရှိတယ်အဲ့တော့ပြဿနာဆိုတာကကိုကဘယ်လိုရှိမြင်တယ်လဲဆိုတာပေါ်မှာလည်းအများကြီးမူတည်တယ်။ဆိုလိုတာကကိုရဲ့အမြင်တွေကိုကိုပြောင်းလဲနိုင်လို့ရှိရင်ခံစားချက်တွေမှာပြောင်းသွား။ဘောပေါ်ရတာတကယ်ကြီးမှန်များ။အေးအဲ့တော့ဦးဇင်းတို့တခါတည်းမှာလူတွေကိုကြည့်တယ်။နော်။ကိုဘယ်လိုကြည့်တယ်လဲဆိုတာပေါ်မှာမူတည်ပြီးတော့ကိုဘယ်လိုမြင်သွားတယ်လဲဆိုတာဖြစ်သွားတာ။ဟုတ်လား။ဆိုလိုတာကတည့်တည့်ပြောရရင်စိတ်တူတယ်လို့မြင်စိတ်တူတယ်။စိတ်တူတယ်မဟုတ်ဘူးလို့မြင်စိတ်မတူဘူး။ဟာဦးဇင်းအဲ့လောက်လွယ်ပါမလားမလွယ်ပါဘူးလွယ်တယ်လို့မဆိုတော့ဘူးဒါပေမဲ့မေတ္တာတရားကိုကြိုးစားပြီးတော့ပွားများမယ်ဆိုလို့ရှိရင်အဲ့လိုအလွန်ကောင်းမြတ်တဲ့အမြင်တွေရနိုင်တယ်ဟုတ်လားတုံလင်းရုံစိတ်တွေကြီးစားလို့မတော်ဘူးနားလည်နိုင်တယ်ခွန့်ထုတ်နိုင်တယ်အဲ့ဒီကိစ္စကသူ့တပြက်ကနာအကြီးကြီးမဟုတ်ဘူးအသာထားနိုင်တယ်ပေါ့နော်အဲ့ဒါကဘာမထားနိုင်ဘူးဆိုရင်အသေးလေးကလည်းကိုယ့်ကိုအကြီးကြီးနှိမ့်ဆက်နေတာမျိုးမရှိဘူးလားရှိတယ်ဒါကြောင့်ပိဋကတော်တော်ကတော့မေတ္တာကိုကြိုးစားပြီးတော့ထူထောင်မယ်ပွားများမယ်ဆိုရင်ဒေါသဆိုတဲ့သဘောတရားတစ်ခုချင်းနဲ့နေသွားမယ်ဒါကတော့ရည်များရည်နိုင်မိများမိနိုင်ပေါ့ဟုတ်ရဲ့လားအေးအဲ့တော့ဥစဉ်တို့ဒေါသမိဖို့ဗာရည်နဲ့ငြိမ့်တတ်မေတ္တာနဲ့ငြိမ့်တတ်မယ်နောက်ဆုံးမောဟမိကိုကျန်တော့ပညာရည်နဲ့ငြိမ့်တတ်ရမယ်ဆိုတဲ့အပိုင်းရောက်လာနော်အချိန်ကစေတော့မှာဟုတ်လားအေးအဲ့တော့ဥစဉ်တို့မောဟဂိမ့်ပနာပညာရရာယံနိဗ္ဗေဒံခမိတိမောဟဆိုတဲ့မီးကိုပညာတည်းဟူသောရေဖြင့်ရင်းသက်ရတယ်။တော့ပညာဆိုတာဘာလို့မောဟဆိုတာဘာလို့မောဟမီးကိုတော့သောတော်ကဥစဉ်အကြံဉာဏ်ပြောရတယ်။တစ္ဆာလေးပါးကိုလိမ္မာကျွမ်းကျင်မှုမရှိလို့ဖြစ်ပေါ်ရတဲ့မီးပေါ့။တကယ်တမ်းကအဲ့ဒီမောဟမီးကမီးထဲမှာကြောက်စရာအကောင်းဆုံး။ဘာလို့မောဟမီးကိုကြောက်စရာအကောင်းတယ်လို့ပြောတော့သူကတော့အပေါ်ယံကြည့်ရင်တော့တောက်လို့တောက်နေမှကိုမသိဘူး။အလွန်နူးမြတ်သိမ့်ွေပြီးတော့အလွန်နိုင်ရှင်းစွာဆွဲလောင်နေတဲ့မိပေါ့အဲ့ဒီမိကတကယ်တမ်းကကြောက်စရာကောင်းတော့ဘာကြောင့်သူ့ကိုကြောက်စရာအကောင်းဆုံးလို့ပြောရလို့ဆိုတော့ယခုနကပြောခဲ့တဲ့ယာကမိဟာလည်းပဲအဲ့ဒီမောဟမိတောက်ပြီးမှတောက်လို့ရတာမောဟမိမတောက်ဖဲနဲ့ယာကမိမတောက်ဒေါသမိဆိုတာလည်းမောဟမိကိုအကြောင်းပြုပြီးတော့တောက်ရတာတဲ့တဲ့ပြောရင်တော့မသိလို့သာလည်းဆွဲလန်းရတာမသိလို့သာလည်းစိတ်တူရတာအဲ့ဒီအချက်ကိုပြောရင်ကတော့အေးဆိုကြပါစို့တကယ်တမ်းကတဘာဝလောကကြီးထဲမှာဆွလန်းနေရဆိုတာတကယ်ရှိတာမဟုတ်ဟုတ်လားအဲ့ဒီဆွလန်းနေရရှိတယ်လို့ထင်တာဟာမောဟပဲအဲ့လိုဆွလန်းနေရရှိတယ်လို့ထင်ပြီးလို့ကိုင်ဆွလန်းလိုက်ပြီးဆိုတော့မှယာကဖြစ်သွားဒီတဘာဝလောကကြီးထဲမှာမကျင့်တတ်เสียဆိုတာတကယ်တမ်းကမရှိဘူးလို့ဆိုတယ်တဘာဝတရားတွေလည်းဖြစ်ပေါ်လာတယ်ပြီးဆုံးသွားတယ်ဒါပေမဲ့ဒကာဒကာတို့ဦးဇင်းတို့တွေကအဲ့လောက်အသိဉာဏ်မကြီးသေးတော့မရင့်ကျက်သေးတော့စိတ်တူတွေရှိတယ်လို့ထင်တာ။မကြီးမလက်ဖြစ်စရာရှိတယ်လို့ထင်တယ်။အဲ့ဒီထင်တာကတော့မောဟမိပဲ။အထင်မှားတာပေါ့နော်။အဲ့ဒီမကြီးမလက်စရာရှိတယ်လို့ထင်တာနဲ့တပင်တစ်ထည်မဖြစ်လာဘူး။စိတ်တူသွားတယ်ဒေါသဖြစ်သွားတယ်။ဒါကြောင့်ဒေါသမိနဲ့ရာဂမိတွေမောဟမိကိုအကြောင်းပြုပြီးတော့တောက်ရတာ။သူကပို့ပြီးတော့ပြန်ထန်တဲ့သဘောမရှိဘူးလားရှိတယ်ဒါကြောင့်အဲ့ဒီမောဟမီးကိုငြိမ့်တတ်ခြင်းနဲ့ဆိုရင်တော့ပညာဟာအကောင်းဆုံးလက်နက်နော်အဲ့တော့ပညာဆိုတာဘာလို့ခုတကမှတော့အရင်တို့တတိဥသိပြီးတော့ခန္ဓာကိုယ်ကိုမျက်ခြေမပြစောင့်ကြည့်တဲ့နေပေါ့နော်တတိပဋ္ဌာန်ဒေသနာနဲ့အညီကြိုးစားအထောက်တဲ့နေအဲ့ဒါလို့တတိထားပါများလာလို့ရှိရင်ဖြစ်ပေါ်လာတဲ့သဘောဝတရားတွေဟာချုပ်ပြောက်သွားကြတယ်လို့သိပြီဆိုရင်အဲ့ဒါပညာကိုစရရတာပဲဟောပညာရဲ့အဓိပ္ပာယ်ကအဲ့ဒါပဲအကြံဉာဏ်ကဒါမျိုးဆိုပြန်ဒေသနာတော့အတိအကျမှာဟောထားတာရှိတယ်ပညာကိုအတိအပဲဖွင့်ဆိုထားတာရှိတယ်ရုပ်တဲ့နန္ဒတို့ရဲ့ဖြစ်ချင်းပြည့်ချင်းသဘောတရားကိုသိမြင်နိုင်ရင်ပညာလို့ပြောတာ တခါတိပြရမယ်တော့ပြီးတယ်လို့ဆိုလိုတာမဟုတ်ဘူးနော်တက်တက်တက်တက်ပြီးတော့တိကိုကြော်တာရမယ်တိနေတဲ့အခိုက်အတိအရာပညာဖြစ်နေတဲ့အခိုက်ဟုတ်ရဲ့လားအေးဟောဆိုကြပါစို့ဟောဒီစာရွက်ကလေးဟာအဝါလေးဟန်တခါတိပြရင်နောက်တခါထပ်တိရမယ်လို့ဆိုတော့အဲ့ဒီလိုမျိုးတော့မဟုတ်ဟုတ်ရဲ့လားအေးဒီရုပ်တရက်တွေဖြစ်တိုင်းဖြစ်တိုင်းဒါပြည့်စည်သွားတယ်လို့ဒါလိုက်တည်ရမယ်ပြီးရင်လည်းထပ်ထပ် ပညာအစွမ်းပို့ပြီးတော့ထက်လာတယ်ပြလာတယ်ဘလို့အစွမ်းပြလာလို့များလာလို့ရှိရင်ကိလေသာတရားတွေကိုပယ်ရှားနိုင်တဲ့အစွမ်းပေါ့ဒါတည်းတဲ့ပြောရင်အဲ့ဒီတိုင်းပဲအဲ့တော့ပညာဆိုတဲ့သဘောတရားတွေဒကာမတို့ဦးဇင်းတို့ခန္ဓာရဲ့သဘောတဘာဝအမှန်ကိုသိမြင်နားလည်အောင်ကြိုးစားလို့ဒီဖြစ်ချင်းပြည့်ချင်းသဘောတရားကိုအမှန်တိုင်းသိသွားတဲ့အချိန်မှာဒါပညာတဲ့အဲ့ဒီပညာဒီဟုသောရေးဖြင့် မောဟဒီဟုသောမိကိုငြိမ့်တိုင်းပါပဲအဲ့တော့ဦးဇင်းတို့တရားကောင်းခြင်းပေးထားတာကဘယ်လိုပေးထားလဲပူသောမိကိုငြိမ့်၍လင်းသောမိကိုရှာပါတဲ့ဟုတ်လားအဲ့တော့ပူသောမိကိုငြိမ့်၍ဆိုတာကအခုမိသုံးပါးကိုရေသုံးမျိုးနဲ့နှိမ့်တတ်ဖို့နှိမ့်တတ်နေဒါပြီးတော့သတိပဋ္ဌာန်ဒေသနာကိုပွားများနေခြင်းဒီမလဲဒါမိသုံးပါးကိုနှိမ့်တတ်နေတယ်လို့ပြောလို့မရဘူးလားရပါတယ်လင်းသောမိကိုရှာပါဆိုတာကပညာဒီဟုသောမိကိုရ ွန်းချုံထားသူဖြစ်ပါလေနဲ့ဘယ်နဲ့ကြောင့်ပညာလေးကိုတော့ရှင်းပြအောင်လို့မရှာမိတယ်လေဆိုတာအခုနောက်ဆုံးအချက်ကိုပြောရင်းနဲ့အဲ့ဒီအချက်ကပြောပြီးသားဖြစ်သွားတယ်ဟုတ်တယ်မို့လားအဲ့တော့ဒီကမ္ဘာတို့ဦးဇင်းတို့ရဲ့တန်တာမှာမောဟမီတောက်နေခြင်းဒီပင်လေမောဟကြီးတို့အမိုက်မောင်ကြီးဖုံးလွှမ်းနေတယ်လို့ပြောလို့များဘူးလားများတယ်အဲ့ဒီမောဟလေးကိုတော့အမိုက်မောင်ကြီးဖုံးလွှမ်းနေတဲ့ကြားထဲမှာကိုကသိရရှိတာကိုသိဖို့မြင်ရရှိတာကိုမြင်ဖို့လင်းလင်းရှင်းရှင်းဖြစ်ဖို့ဘာလို့ကြားရမလို့ပညာလေးကိုတော့စီမီကိုရှာရမယ်မီးလင်းတော်လာတဲ့တကယ်နဲ့တဲ့အမောင်ဆိုတာကြောက်တော်လာပဲဟိုအမောင်နဲ့အလင်းဆိုတာတကယ်နဲ့တဲ့တဏှာထဲမှာဖြစ်လို့ရသလားမရဘူးအလင်းရှိရင်အမောင်မရှိဘူးအမောင်မရှိဘူးဆိုရင်အလင်းရှိနေလို့ပေါ့ဟုတ်တယ်မို့လားအေးဒါကြောင့်ပိဋကပေါင်းသရောင်းတို့မောဟဒီဟုသောအမိုက်အမောင်ပျောက်ဖို့အတွက်ပညာဒီဟုသောရှင်မီးကိုထွန်းညှိဖို့လိုပါလေဒါကိုရည်ရွယ်ပြီးတော့လင်းတော်မီးကိုရှာပါတဲ့ပင်ကြီးနဲ့ရှာမှာတော့ဆိုတော့တတိပ္ပံဒေသနာနဲ့အညီအထုတ်တဲ့နည်းဖြင့်ရှာရတယ်ဟုတ်တာအထုတ်နေကြတာပါပဲဟုတ်လားအဲ့တော့တတိပ္ပံဆိုတာကခန္ဓာကိုယ်ပေါ်မှာဖြစ်ပေါ်နေတဲ့သဘာဝတရားတွေကိုတတိဥသိပြီးတော့အမှန်တိုင်ပြည့်မြင်နားလည်ပြီးအောင်ဝရိယပညာတို့နဲ့တကွာကြိုးစားအထုတ်တဲ့နည်းပေါ့ဟုတ်လားအဲ့ဒီနည်းဖြင့်သာပညာလေးဟုသောရှင်မီးကိုတောက်စီလိမ့်မယ်ပညာလေးဟုသောအလင်းရောင်ရပြီဆိုရင်အဝိဇ္ဇာမောဟတိဟုသောအမိုက်မောင်လည်းကြောက်သွားနေပေါ့တနည်းအားဖြင့်မောဟမီးလည်းငြိမ့်သွားနေပေါ့မောဟမီးငြိမ့်နေဆိုရင်ဇာကမီးတို့ဒေါသမီးတို့ဟောငြိမ့်နေလို့ပြောလို့မရဘူးလားရတယ်ဒါကြောင့်ပိဋကပေါင်းသူတော်ကောင်းတို့နောက်ပူတော်မီးကိုညီနိုင်ကြပါစေ။လင်းတော်မီးကိုလည်းရှာနိုင်ကြပါစေလို့ဦးဇင်းတို့ဆန္ဒပြုပြီးတော့နော်တဏှာကြီးလည်းထိုးသွားပြီနော်။မေတ္တာပို့ပြီးတော့အဆုံးတိုင်ကြရအောင်။ဘောဟာတုသဗ္ဗမင်္ဂလရကံတုသဗ္ဗဒေဝတာသဗ္ဗဗုဒ္ဓနုဘာဝေနတရာဒုက္ခိဝန္တုတိ။ဘောဟာတုသဗ္ဗမင်္ဂလရကံတုသဗ္ဗဒေဝတာသဗ္ဗဓမ္မနုဘာဝေနတရာဒုက္ခိဝန္တုတိ။ဘဝတုသဗ္ဗမင်္ဂလရကံတုသဗ္ဗဒေဝတာသဗ္ဗသံဃာနုဘာဝေနသရာဒုက္ခိဝန္တုတိတေတုမာကသင်္တယနာပိတ္တပေါင်းတရာဝံနုသာတာအာလုံသောတတဝအနန္တရူအာသဗ္ဗမင်္ဂလလောကိသဗုဒ္ဓရာကောင်းဆုံးများမင်္ဂလာဘဝတိဘဝတုကောင်းစွာမတိဖြစ်တော်မူကြပါစေတည်းသဗ္ဗဒေဝတာမိမိတို့ခန္ဓာကိုယ်မှာစံပြည့်နေရကုန်သောနတ်မိမိတို့အိမ်မှာစောင့်ကြနေကြဝန်တော်နာမိမိတို့တာနာမိမိတို့ကဘာမှာစောင့်ကြနေကြဝန်တော်နာမျက်နှာကောင်းတာပေါင်းလို့ကလည်းပဲလက်ခံတို့ကောင်းစွာမသိဆောင်ရှောက်တော်မူနိုင်ကြပါစေတည်းသာဘဝရတုဘဝေနကင်းကောင်းဝါတို့သေစုမကပွင့်တော်မူကြရဲဆိုတို့တာဘဝရဲ့ရှင်ကိုယ်တော်မြတ်တို့ရဲ့ဘုဒ္ဓေဇောအနုဘောတော်တို့ရောက်၎င်းသာဘဓမ္မတို့ဘဝေနမယ်လီရန်ကိုလေးနဲ့နိဗ္ဗာန်ပရိသေဆိုသောစေရန်တို့တရားတော်မြတ်တွေရဲ့ဘုဒ္ဓေဆိုအနုဘောတော်တို့ကြောင့်လည်းကောင်းသာဝသံဃာနုဘဝေနမဂ္ဂထံလေးရောပရထံလေးရောဆိုသောစေရတော်ရိယသံဃာရှင်မြတ်တို့နဲ့ကောတိလဝန္တမတိကိုပညာကိုတို့နဲ့ပြည့်စုံတော်မူကြတဲ့သမုဒိတံကအရှင်ကောင်းအရှင်မြတ်ပေါင်းတို့ရဲ့ဘုဒ္ဓေဆိုအနုဘောတော်တို့ကြောင့်လည်းကောင်းသ ဒါနဲ့ရောညပါဘေကမစိမ့်ချင်းရှိတယ်ချင်းရှိတယ်သူခေကိုစိတ်နှပြချမ်းမှာချမ်းသာရရှိကြကုန်သည်ဘဝတို့ကောင်းစွာမသိဖြစ်တော်မူကြပါစေတည်း